Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာဒေါ်ရရှင်နေစိတ်ချမ်းမှာပျော်ရွှင်ကြပါသည်ခင်ဗျာ VO American တန်ရဲ့2016ခုနှစ်ဇွန်လ31ရက်တနင်္ဂနွေနေ့မနက်ဖြန်စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 4850နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရုရှားနိုင်ငံကအစိုးရအေဂျင်စီတွေနဲ့ကာကွယ်ရေးဌာနစတဲ့ဖွဲ့စည်းပေါင်း20လောက်ကကွန်ပျူတာတွေမှာဗိုင်းရပ်စ်တွေကူးစက်နေတယ်လို့တွေ့ရတယ်လို့ရုရှားအစိုးရကပြောပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့စီးရီးယားနိုင်ငံအလက်ပိုမြို့ကနေအရသားတွေထွက်ပြေးနေကြပါတယ်ဒေါ်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုသွားလည်ဖို့အတွက်စီစဉ်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာ channel တူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါခင်ဗျာအခုရှိလာမဲ့ကာလတွေမှာအမေရိကန်သမ္မတရွေးကောက်ပွဲဟာစိတ်လှုပ်ရှားပွဲရတွေအများကြီးကြုံလာရတော့မယ်ဖြစ်တယ်လို့သုံးသပ်နေကြပါတယ်
။ Imagine him in the Oval Office facing a real crisis. A man you can bait with a
ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ပြောကြားသွားတာပါသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။အခုတော့တနင်္ဂနွေနေ့မနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့မနန္ဒာချန်တို့ကကြောပြပေးပါအောင်ခင်ဗျာ
ရုရှားနိုင်ငံကအစိုးရအင်ဂျင်စီတွေကာကွယ်ရေးဌာနကကွန်ထရိုက်တာတွေစတဲ့အဖွဲ့အစည်းပေါင်း20လောက်ကကွန်ပျူတာတွေမှာစိုက်ဘာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ရည်ရွယ်ထားတဲ့ malware virus တွေကူးစက်နေတာကိုတွေ့ရတယ်လို့ရုရှားထောက်လှမ်းရေးအေဂျင်စီဘဟုအစိုးရလုံခြုံရေးဌာန FSB ကပြောပါတယ်အဲ့ဒီ virus တွေနဲ့ internet ကွန်ရက်တွေကိုကူးစက်မှုဟာရုရှားနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းကအဆင့်မြင့် cyber တိုက်ခိုက်မှုတွေဖြစ်တဲ့ကွန်ပျူတာတွေကအချက်အလက်တွေကိုခိုးယူတဲ့ software နည်းပညာတွေနဲ့အလားတူတူနေကြောင်း FSB ရဲ့ website မှာစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီတိုက်ခိုက်မှုတွေကိုနောက်ွယ်ကဘယ်သူပြုလုပ်နေလဲဆိုတာကိုတော့ရုရှားထောက်လှမ်းရေး agency ကထုတ်ဖော်ပြောကြားခြင်းမရှိပါဘူးဒါပေမဲ့ဒီကြေညာချက်ဟာမကြသေးခင်ကအမေရိကန်ပြည်ထောင်စု Democrat Party နဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအတွက်ရန်ပုံငွေရှာပေးရေးကော်မတီတို့ရဲ့ကွန်ပျူတာတွေကိုထိုးဖောက်ဝင်ရောက်ပြီးအချက်အလက်တွေခိုးယူသွားခဲ့တဲ့သတင်းတွေထွက်လာပြီးမကြာခင်မှာရုရှားအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနှစ်ခုစလုံးကိုရုရှားနိုင်ငံကပြုလုပ်တယ်ဆိုတာတွေ့ရှိရကြောင်းအမေရိကန်အင်တာနက်လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ဒီမိုကရက်ပါတီအရာရှိတွေကပြောကြားလိုက်တဲ့အတွက်ရီပဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရရေးရုရှားကအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆော့ဖက်နေသလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်လာခဲ့ပါတယ်။
ဆီးရီးယားအစိုးရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးခဲ့တဲ့အတွက် WYN ပိတ်ဆို့ခံထားရတဲ့အလက်ပုံမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။သတင်းပတ်တွေနဲ့ချီဆီးရီးယားတပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်ခဲ့တဲ့ချိန်မြို့ကိုပိတ်ဆို့ထားတာပါ။ကုလသမဂ္ဂအရာရှိတွေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတော့မြို့ရင်းမှာခန့်မှန်းခြေလူ3သိန်းလောက်အစာရေစာပြက်လက်မှုတွေကိုရင်ဆိုင်နေကြရတယ်လို့သတိပေးခဲ့ပြီးအကူအညီပေးဖို့နိုင်အောင်လမ်းကြောင်းဖွင့်ပေးဖို့ကိုလည်းဆီးရီးယားအစိုးရကိုတောင်းဆိုခဲ့ပါတယ်။တချိန်တည်းမှာပဲ IS စစ်တွေးကြွတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်မဟာမိတ်အဖွဲ့ကလည်းအလက်ပုံမျိုးအနည်းကအရေးကြီးတဲ့မျိုးတစ်မျိုးရဲ့အချက်အချာနေရာတစ်ခုကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့စစ်တွေးကြွတွေရှိရာနယ်မြေကိုနောက်ထပ်၄ကြောင်းတိုက်ခိုက်မှုတွေတိုးလုံနေတဲ့အကြောင်းပြောဆိုထားပါတယ်။အဲ့စစ်တွေးကြွတက်တည်နဲ့နေရာယူထားတဲ့ပြစ်မှတ်တွေရှိရာမန်ဘီချ်မြို့အနီးမှာလေကြောင်းတိုက်ခိုက်မှု၁၇ကြိမ်လုပ်ခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကပြောဆိုပါတယ်။မဟာမိတ်တပ်ဖွဲ့တွေကလည်းအီရတ်မှာရှိတဲ့ IS ပြစ်မှတ်တွေပေါ်လေကြောင်းတိုက်ခိုက်မှု6ချိန်လုပ်ခဲ့တယ်လို့ဆိုပါရယ် VOA ကတ်ဌာနကတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့တစ်ချိန်ထဲမှာမန်ဘီချ်မြို့လယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြောဆိုခဲ့ပါရယ
်ဘယ်ဂျီယံနိုင်ငံမှာအသေးခံပြီးအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့အသက်33နှစ်အရွယ်လူတဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အဲ့ဒီအသေးခံတိုက်ခိုက်မဲ့အစီအစဉ်ဟာစီမံကိန်းအစ်စ်မှာပဲရှိနေသေးတယ်လို့ဆိုပါရယ်Noreddin H လို့ခေါ်တဲ့အဲ့ဒီမတင်ကသူကိုတောက်ကြနေနောက်ပိုင်းကတရင်တက်ဆင်းလိုက်လံရှာဖွေနေစဉ်နေတိုးစစ်ဌာနချုပ်တွေတည်ရှိတဲ့ Leech နဲ့ Mons ဒေသတွေမှာဖမ်းဆီးမိလိုက်တာဖြစ်ပါတယ် Noreddin နဲ့ညီကိုတော်သူ Hamza H ဆိုသူကိုတော့သူနဲ့အတူတစ်ချိန်ထဲမှာဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာဆွဲချက်တစ်စုံတရာမတင်ပဲပြန်လွတ်ပေးလိုက်တယ်လို့ Belgian အစိုးရရှေ့နေရုံးကပြောပါတယ်အသေးခံတိုက်ခိုက်မှုပြုလုပ်မဲ့အသေးစိတ်အချက်အလက်တွေဖြစ်တဲ့ဘယ်နေရာမှာဘယ်အချိန်တိုက်ခိုက်မယ်ဆိုတာကိုတော့အာဏာပိုင်တွေကထုတ်ပြန်ခြင်းမရှိပါဘူးဖမ်းဆီးမိပြီးစုံစမ်းစစ်ဆေး ခံနေရသူဟာဘယ်ဂျီယာနိုင်ငံအတွင်းကတနေရာမှာတိုက်ခတ်ဖို့စီစဉ်နေသူဖြစ်တယ်လို့သာအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ EU ဥရောပသမဂ္ဂဌာနချုပ်နဲ့ NATO မဟာမိတ်တပ်ဖွဲ့စစ်ဌာနချုပ်တို့ဟာဘယ်ဂျီယာနိုင်ငံမှာအခြေစိုက်တာဖြစ်ပြီးအဲ့ဒီအဖွဲ့အစည်းတွေရဲ့ယုံအတော်များများဟာမြို့တော် Brussels မှာတည်ရှိကြတာဖြစ်ပါတယ်။
တူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကမအောင်မမြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုပေါ်တူရကီအစိုးရကနှိမ်နှင်းမှုတွေဆက်လုပ်နေရမှာစနေနေ့ကတော့ဒီဖွဲ့စည်းပုံဆိုင်ရာတရားရုံးဝန်ထမ်း60ကိုတာဝန်ကနေဆိုင်းငံ့လိုက်ပါတယ်။အာဏာသိမ်းဖို့ကြိုးပမ်းမှုမှာသူ့အနေနဲ့သူတို့အနေနဲ့ဆက်နွယ်မှုရှိမရှိဆုံးဖြတ်ချက်ချပြီးတဲ့အထိတာဝန်ကနေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းတရားရုံးရဲ့ကြေညာချက်ကဖော်ပြခဲ့ပါတယ်။တခြားဝန်ထမ်း၈ယောက်ကတော့ထုတ်ပြစ်ခံခဲ့ရပြီးဇူလိုင်လ18ရက်နေ့မှာဖမ်းဆီးခံခဲ့ရပါတယ်။အစ္စတန်ဘူမြို့ကအများစုဖြစ်ပြီးတော့အန်ကာရာမြို့ကအနည်းချင်းပါဝင်တဲ့ဖမ်းဆီးခံစစ်သား800ကျော်ကိုတူရကီတရားရုံးတွေကပြန်လွှတ်ပေးလိုက်ကြောင်းနိုင်ငံပိုင်အနာဒိုလူသတင်းဌာနကကြေညာခဲ့တဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာအရေးယူမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။သမရရီဆက်တေးအာရိုဝန်ကတော့သူ့ပေါ်စော်ကားမော်ကားပြောဆိုခဲ့သူတွေကိုတစ်ချိန်တစ်ခါအဖြစ်နဲ့ညီညွတ်ရဲကိုရှေ့ရှုပြီးတော့စွပ်စွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးမယ်လို့ပြောဆိုထားကြောင်းအစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့အကြမ်းဖက်ဝါရီအုပ်စုတွေရဲ့အဖွဲ့ဝင်ဖြစ်ဆွဲချက်နဲ့သတင်းသမား18ယောက်ကိုတူရကီအစိုးရကဖမ်းဆီးထားပြီးတော့အနောက်နိုင်ငံကဝေဖန်သူတွေကိုလည်းသမရအာရိုဝန်ကဝင်မဆွတ်ဖို့ပြောဆိုထားတာဖြစ်ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံတမန်တွေနေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်ကြီးအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုလာလည်ဖို့အစီအစဉ်ရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးပိုဂျိုဂျီ VK စင်းကိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။လာအိုစ်နိုင်ငံဗျန်ချန်းမြို့မှာကျင်းပတဲ့23ကြိမ်မြောက်အာဆီယံဒေသရင်းလုံခြုံရေးဆိုင်ရာဆွေးနွေးပွဲပြင်ပမှာတရားတွေ့ဆုံစဉ်အဲ့ဒီလိုပြောကြားခဲ့တာဖြစ်ပြီးဒီတွေ့ဆုံမှုအတွင်းအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုကူညီမဲ့ကနအတီးတီးကိုလည်းဆွေးနွေးကြရတယ်လို့ဆိုပါတယ်။မြန်မာအစိုးရဟာအိန္ဒိယနိုင်ငံကလက်ရှိဆောင်ရွက်နေတဲ့နေအောင်ကြီးစွန့်အင်သုံးနည်းပညာနဲ့လမ်းဖောက်တဲ့နေရာမှာစွန့်ပစ်ပစ္စည်းတွေပြန်လည်အသုံးပြုတဲ့နည်းပညာတွေကိုစိတ်ဝင်စားကြောင်းလည်းပြောကြားခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဘက်ကလည်းမြန်မာနိုင်ငံရဲ့ဒီမိုကရက်တစ်အစအဦးတွေအားကောင်းလာရေးအထူးသဖြင့် Federal War ဘ ਹੁ နဲ့ဒေသန္တရအစိုးရတွေရဲ့ဆက်ဆံရေးအာဏာခွဲဝေတုံးဆွဲရေးတရားစတာတွေကိုဗဟုနဲ့ပြည်နယ်အစိုးရတွေဘလို့မျှဝေတုံးဆွဲတဲ့ပုံစံစတာတွေကိုမြန်မာလွတ်တော်ကိုယ်စားလှယ်တွေကိုတင်နန်းပို့ချပေးလို့ကြောင်းဝန်ကြီးဆင်းကအတိအပြေပြောကြားခဲ့တယ်လို့ဆိုပါတယ်။အလားတူပဲမြန်မာနိုင်ငံစစ်တွေစစ်ကမ်းနဲ့ကလကတ္တာစစ်ကမ်းအကြားဆက်သွယ်ပေးမယ်ကလဒန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမကြီးတည်ဆောက်ရေးစီမံကိန်းတွေကိုမြန်မာအစိုးရကထောက်ခံကြောင်းပြန်လည်ပြောကြားခဲ့တယ်လို့ဆိုပါတယ်။
လွတ်လပ်ခွင့်ကိုလိုလားသူဟောင်ကောင်ကထိတ်တန့်နိုင်ငံရေးသမားတဦးဟာစက်တင်ဘာမှာပြုလုပ်မယ်လွှတ်တော်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်တားမြစ်ခံလိုက်ရပါတယ်။ဟောင်ကောင်ဟာတရုတ်ပြည်မှကြီးကနေခွက်ထွက်လို့မရတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ဆိုတာကိုလက်ခံကြောင်းသတ်မှတ်ချက်သစ်မှာလက်မှတ်ထိုးဖို့ငင်းဆန်ခဲ့ကြတဲ့ဒီမိုကရေစီလိုလားသူကိုယ်စားလှယ်အ ਨੇ ဆုံး73ဦးထဲကတဦးထဲမှာအတူတဲ့73ဦးထဲကတဦးဖြစ်တဲ့ဟောင်ကောင်အမျိုးသားရေးပါတီကိုထူထောင်သူအန်တီချန်လဲတဦးပါဝင်ဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်ဆိုရသူဟာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အရေးချင်းမပြည့်မှုဘူးဆိုပြီးတော့စနေနေ့ကကြေညာခဲ့ပါတယ်။ဟောင်ကောင်လွတ်လပ်ရေးကိုထောက်ခံသူချန်ရဲ့ပါတီကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတော့နိုင်ငံရေးရည်တည်ချက်တွေကြောင့်ကိုယ်စားလှယ်တဦးအဖြစ်ရှင်ပြိုင်ခွင့်မပေးခဲ့တာကိုဂုဏ်ယူကြောင်းနဲ့ဒီမိုကရေစီကိုထောက်ခံတဲ့တခြားပါတီတွေအနေနဲ့လည်းရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့တိုက်တွန်းပြောဆိုထားပါတယ်။တရုတ်အစိုးရရဲ့တနိုင်ငံစနစ်နှမျိုးမူဝါဒကိုပါတီအများစုလက်ခံထားကြပေမဲ့တရုတ်နိုင်ငံကနေလွတ်လပ်ရေးရဖို့ပျောင်ပျောင်တင်းတင်းကြေညာမှုတွေကြောင့်နိုင်ငံရေးအရပြင်းထန်တဲ့သဘောထားတွေရှိနေဆဲဖြစ်တာကိုပြသရာရောက်ပါတယ်
။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကတက်ဆတ်ပြည်နယ်မှာစနေနေ့မနေ့အစောပိုင်းကမီးဘုံမြန်ပြက်ကျသွားတဲ့အတွက်မီးဘုံမြန်မပါသွားတဲ့16ဦးစလုံးတေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။မီးဘုံမြန်ဟာပြန်တန်းနေစဉ်အတွင်းမီးလောင်သွားတဲ့အတွက်စကြက်မြေပေါ်ကိုပြက်ကျသွားခဲ့တာလို့ FAA ဗ ဘဟုအစိုးရလေကြောင်းအုပ်ချုပ်ရေးအဖွဲ့ပြောခွင့်ရကဆိုပါတယ်တည်ဆုံသွားသူတွေဘယ်သူတွေဖြစ်တယ်ဆိုတာသိရှိနိုင်မှုဒေသခံရအာဏာပိုင်တွေကစူးစမ်းနေတယ်လို့ဆိုပါတယ်ဒီကိစ္စကို FAV ကစုံစမ်းစစ်ဆေးနေပြီး NTSB အမျိုးသားတည်ယူပို့ဆောင်ရေးလုံခြုံရေးဘုတ်အဖွဲ့ကတာဝန်ရှိသူတွေလည်းအခင်းဖြစ်ပွားတဲ့နေရာကိုတွားနေကြပြီလို့ဆိုပါတယ်ပြက်ကျမှုကြောင့်လူအများပြားတည်ဆုံသွားတယ်ဆိုတာကို NTSB ပြောခွင့်ရကအတည်ပြုပြောဆိုပါတယ်ပြကြတဲ့နေရာဟာ Texas ပြည်နယ်မြို့တော် Austin မြို့နယ်ကီလိုမီတာ50လောက်ဝေးတဲ့လေကွင်းတွေရှိတဲ့အရာမှာဖြစ်ပါတယ် Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကလည်းမိဘုံပြန်ပြက်ကြတယ်ဆိုတာကိုအတည်ပြုပြောကြလိုက်ပြီးတည်ဆုံသွားသူတွေအတွက် One Piece ဆူတောင်းပေးကြဖို့ပြည်နယ်သူပြည်နယ်သားတွေကိုမေတ္တာရက်ခံလိုက်ပါတယ
်ပုံရဟမင်းကြီး Francis ကစနေနေ့နောက်ပိုင်းသူ့ရဲ့ပိုလန်ခီးစဉ်အဆုံးသတ်ခံနီးမှာအစွန်းရောက်ဝါဒရဲ့မှွေနောက်ဖြတ်စည်းမှုနဲ့ကဘာကြီးမှာစစ်မဲ့ဖြစ်ပွားနေမှုကိုရှုံချခဲ့ပြီးတော့ဆီးရီးယားနဲ့ပြည်ပခဖြစ်ပွားနေတဲ့တခြားနေရာတွေအတွက်ဆူတောင်းပေးကြဖို့ကိုလူငယ်ပိဋိတ်တက်ကြီးကိုတိုက်တွန်းခဲ့ပါတယ်ရာစုနှစ်ပေါင်းများစွာအီတလီလူမျိုးမဟုတ်တဲ့ပထမဆုံးပုံရဟမင်းကြီးဖြစ်မလာခင်ကာရီနယ်ဖုံးတော်ကြီးအဖြစ်စိန့်ဂျွန်ပေါ်စကန်အမှုထမ်းခဲ့တဲ့ပိုလန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့လည်းဖြစ်ရိုမန်ကက်သလစ်ဘာသာကိုအဓိကကိုးကွယ်တဲ့ကရာကော့မြို့မှာပုံရဟမင်းကြီးရောက်ရှိနေတာဖြစ်ပါတယ်မြို့လေကောင်အနီးကပန်းညံကြီးတစ်ခုမှာထောင်ပေါင်းချီတဲ့ကက်သလစ်ဘာသာဝင်လူငယ်တွေနဲ့ကမ္ဘာလူငယ်များနေကိုဆင်နွှဲမှာလည်းဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန္နနာချန်တို့ကပြောပြခဲ့ကြတာပါ VOA ကနေထုတ်လင်းနေတဲ့ဒီအစီအစဉ်ကိုအင်တာနက်စာမျက်နှာမှာ burmese.voanews.com စာမျက်နှာကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Democrat နဲ့ Republican ပါတီတို့ရဲ့သမရကိုယ်စားလှယ်လောင်းရွေးချယ်မှုကာလတွေအတွင်းကစိတ်လှုပ်ရှားစရာအံ့ဩစရာမကောင်းသေးဘူးလို့ယူဆကြမယ်ဆိုရင်တော့အခုပါတီနှစ်ခုစလုံးက Hillary Clinton နဲ့ Donald Trump တို့ကိုသမရကိုယ်စားလှယ်လောင်းတွေအဖြစ်အတီးတီးရွေးချယ်လိုက်ကြပြီဖြစ်တဲ့အတွက်ရှေ့မှာတော့စိတ်လှုပ်ရှားပွေရာအများကြီးတွေ့လာရမှာဖြစ်ပါတယ်ဒီချိန်ထဲမှာပဲကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့ရင်ဆိုင်ရမယ့်အခက်အခဲတွေလည်းအများအပြားရှိနေတာပါဒီအကြောင်းကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်
And so, my friends, it is with humility, determination, and boundless confidence in America's promise that I accept your nomination for president.
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရဲ့ကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ Hillary Clinton ရော Donald Trump ပါနှစ်ဦးစလုံးဟာသူတို့ပါတီအစည်းအဝေးရဲ့သမ္မတကိုယ်စားလှယ်လောင်းနေဖြစ်လာကြဖို့အတွက် primary လို့ခေါ်တဲ့ပါတီတွင်းပနာမရွေးချယ်မှုတွေအတွင်းပါတီဝင်အဖြစ်မှတ်ပုံတင်ထားကြသူတွေသူတို့ကိုထောက်ခံအားပေးကြဖို့တစ်နှစ်လောက်နီးပါးမဲဆွယ်စည်းကြုံခဲ့ကြရတာပါဒါပေမဲ့မဆန္ဒရှင်တွေဟာအရင်ရွေးကောက်ပွဲတွေနဲ့မတူဘဲသူတို့ကိုသူတို့ဘယ်ပါတီဝင်မှမဟုတ်တဲ့တတိပုဂ္ဂလတွေအဖြစ်သတ်မှတ်လာကြတဲ့အတွက်သမ္မတလောင်းတွေကလည်းဒီရွေးကောက်ပွဲကာလအတွင်းသူတို့ကိုအဓိကထားစည်းရုံးကြရမှာဖြစ်ပါတယ်။ဒါကြောင့်လဲနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအနိုင်ရရေးအတွက်ဒီတတိပုဂ္ဂလတွေဟာအရေးအပါဆုံးမဆန္ဒရှင်တွေဖြစ်လာပါတယ်။မဲဆွယ်စည်းရုံးမှုတွေအတွက်ပါတီရမောငွေဟာအရေးကြီးပါတယ်။ဒါကြောင့်လဲသမရကိုယ်စားလှယ်လောင်းတဲ့ဥစလုံးဟာငွေကြေးတက်နိုင်တဲ့ထောက်ခံသူတွေအနေနဲ့သူတို့ရဲ့ကမ်ပိန်းအတွက်အလူငွေတွေထည့်ဝင်ကြဖို့စီရင်ကြရမှာဖြစ်ပါတယ်။ရွေးကောက်ပွဲကာလအတွင်းဒေါ်လာတန်းရာနဲ့ချီသုံးဆွဲကြရတာကြောင့်ရမောငွေအလုံးလောက်ရခြင်းမရခြင်းဆိုတာဟာရွေးကောက်ပွဲအနိုင်ရှုံးကိုပါအဆုံးဖြတ်ပေးနိုင်တာကြောင့်ကို့ပြိုင်ဘက်ထက်သာအောင်ရမောငွေကိုအပြိုင်ဆိုင်ရှာကြရတာပါ။အမေရိကန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့စီရင်စရာတွေအရကလင်တန်ရဲ့ကမ်ပိန်းဟာလက်ရှိမှာဒေါ်လာ44သန်းရှိနေပြီးထရမ့်ရဲ့ကမ်ပိန်းကတော့ဒေါ်လာသန်း20ရှိတယ်လို့ဆိုပါတယ်ဟီလာရီကလင်တန်ဟာရွေးကောက်ပွဲကာလအတွင်းအခုအချိန်ထိဒေါ်လာသန်း230သုံးဆွဲခဲ့ပြီးဒေါ်နယ်ထရမ့်ကတော့81သန်းသုံးဆွဲခဲ့တယ်လို့ဆိုပါတယ်သမ္မတဘရက်အိုဘားမာ2012ခုနှစ်မှာပြန်လည်ရွေးကောက်ခံရဖို့အတွက်ဒေါ်လာ985သန်းသုံးဆွဲခဲ့ရတယ်လို့ဆိုပါတယ်နေတဲ့တူကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကတော့ပါတီတွင်းပဏာမရွေးကောက်ပွဲကာလတွေတုန်းကနဲ့ကွာခြားမှုရှိမှာမဟုတ်ပါဘူး။ဒါပေမဲ့ swing state လို့ခေါ်တဲ့ရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးနိုင်တဲ့အနေအထားရှိပြီးဘယ်ပါတီကိုမဲပေးမယ်လို့ယတိပြမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေကိုအဓိကအာရုံစိုက်စည်းရုံးကြရမှာဖြစ်ပါတယ်။ဒီနှစ်မှာတော့ Florida, Ohio နဲ့ Pennsylvania စတဲ့ပြည်နယ်တွေကတော့အရေးပါတဲ့ဆုံးဖြတ်ချက်ပေးနိုင်မဲ့ပြည်နယ်တွေဖြစ်ပါတယ်။ရွေးကောက်ပွဲမှာဒုတိယအရေးပါတဲ့အချက်ကတော့စကားစစ်ထိုးပွဲတွေပဲဖြစ်ပါတယ်။သမရကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့စကားစစ်ထိုးပွဲ၃ချိန်ကျင်းပဖို့ရှိတာမှာပထမဆုံးအချိန်စကားစစ်ထိုးပွဲကိုတော့စက်တင်ဘာလ26ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။ ဒုတိယစကားစစ်ထိုးပွဲကိုတော့အော်တိုဘားလ9ရက်နေ့နဲ့တတိယနဲ့နောက်ဆုံးစကားစစ်ထိုးပွဲကိုတော့အော်တိုဘားလ19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒုသမ္မတလောင်းနှုတ်ဖြစ်ကြတဲ့ဒီမိုကရက်ပါတီကဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတင်ကိန်းနဲ့ရီပဘလီကန်ပါတီကအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန်စတိုကတော့အော်တိုဘားလ4ရက်နေ့မှာစကားစစ်ထိုးပွဲတစ်ကြိမ်သာပြုလုပ်ဖို့ရှိပါတယ်။စကားစစ်ထိုးပွဲတွေမှာတော့ပါတီမဲဆွယ်စည်းရုံးပွဲတွေမှာထောက်ခံသူပေးတတ်တဲ့ရှေ့စကားပြောရတာမျိုးမဟုတ်တဲ့အတွက်ကိုယ်စားလှောင်းနှုတ်အကြာကမူဝါဒဆန်ရာကွဲပြားမှုတွေကိုအသေးစိတ်နည်းနည်းချွတ်ချွတ်လေ့လာသိရှိခွင့်ရကြမှာပါ။ဒေါ်နယ်ထရမ့်ဟာအုပ်ချုပ်ရေးအတွေ့အကြုံမရှိသူ၊စိတ်အတဲ့ကျမြန်တဲ့သူ၊ပြောချင်ရာရှောက်ပြောနေသူတို့ဖြစ်ပြီးသမ္မတအရေးအချင်းနဲ့ပြည်ဆောင်သူမဟုတ်ဘူးလို့ဒီမိုကရက်ပါတီညီလာခံမှာဟယ်လရီကလင်တန်ကမိမောင်းထုတ်ဝေဖန်ခဲ့ပါတယ်
။ Imagine him in the Oval Office facing a real crisis.A man you can bait with a tweet.
တမန်ရုံးကန်တဲ့မှာဒေါ်နယ်ထရမ့်ရှိနေတဲ့အချိန်တကယ်လက်တွေ့ပဋိပက္ခတွေနဲ့ရင်ဆိုင်ရတဲ့အခြေအနေကိုစဉ်းစားကြည့်ပါ။တွေ့လို့ပြီးတော့မြှူဆွဲလို့ရတဲ့လူတအုပ်ဟာနျူကလ িয়ার ခလုတ်ကိုနှိပ်ပိုင်ခွင့်ရှိတဲ့သူအဖြစ်ယုံကြည်ထားလို့ရနိုင်မဲ့သူတအုပ်မဟုတ်ပါဘူး
။ဒေါ်နယ်ထရမ့်ကတော့ဟယ်လရီကလင်တန်ဟာတမန်အိုဘားမားရဲ့မပြီးဆုံးသေးတဲ့ policy တွေလုပ်ငန်းစဉ်တွေကိုဆက်လက်အကောင့်တယ်ဖော်မဲ့သူဖြစ်တယ်လို့ဆိုပြီးပြီးခဲ့တဲ့တရင်ပတ်တွင်ပြုလုပ်တဲ့ message စီရုံးမှုတစ်ခုမှာပြောကြားခဲ့ပါတယ
် We can't go for another 4 years of Obama because that's basically what crooked Hillary Clinton is
We can't တမန်အိုဘားမားရဲ့အစိုးရကိုနောက်ထပ်၄နှစ်သက်တမ်းကျွန်တော်တို့တိုးမပေးနိုင်ပါဘူး Hillary Clinton ကိုရွေးကောက်တင်မြောက်တာဟာဒီအတိုင်းပဲဖြစ်နေပါလိမ့်မယ်သမရအိုဘားမားကိုနောက်ထပ်၄နှစ်ကျွန်တော်တို့ထပ်မပေးနိုင်ပါဘူ
းဒီရွေးကောက်ပွဲမှာအရေးပါတဲ့နောက်ဆုံးတစ်ချက်ကတော့မဲဆန္ဒရှင်တွေမနစ်သက်တဲ့အချက်ကိုဘယ်လိုကြော်လွှားနိုင်အောင်လှုပ်ဆောင်ကြမလဲဆိုတဲ့အချက်ဖြစ်ပါတယ်အရင်ရွေးကောက်ပွဲတွေမှာပါတီနှစ်ခုအကြား policy အရမတူညီမှုတွေကိုတိုက်ခိုက်ကြုံနေမှာပဲဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့စန့်ကျင်ဘက်ပါတီဝင်တွေကပြိုင်မဲ့ကိုယ်စားလှယ်လောင်းကိုမနစ်သက်မှုဟာအဆုံးစွန်ကိုရောက်နေပြီးကိုယ်စားလှယ်လောင်းနှစ်ဦးစလုံးဟာလည်းအရင်သမရကိုယ်စားလှယ်လောင်းနေလို့မဟုတ်ဘဲလူကြိုက်အ ਨੇ ဆုံးတွေဖြစ်နေတဲ့ကိစ္စပါဒါကြောင့်လဲနှစ်ဦးစလုံးဟာသူတို့မှာရှိတဲ့မဆန္ဒရှင်တွေမကြိုက်နစ်သက်တဲ့အချက်တွေကိုကြော်လွှားနိုင်ဖို့အစွမ်းကုန်စူးစမ်းလုပ်ယူကြရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာမကောင်းတဲ့အချက်တွေကိုအပြန်အလှန်ထောက်ပြကြတဲ့အကြီးတန်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်တယ်လို့ Wall Street Journal ကဝါရင်သတင်းတော့ Jerosip ကတုံ့တက်ပါတယ
်။ maybe a very messy one, maybe an ugly one, maybe a not nice one. I think
ဒီရွေးကောက်ပွဲဟာရှုပ်ထွေးတဲ့အကြီးတန်းတဲ့သိမ်မွေ့နုညံ့မှုကင်းမဲ့တဲ့ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်။လူတွေကြိုက်တာမကြိုက်တာအပထာဒီရွေးကောက်ပွဲဟာမဲဆန္ဒရှင်တွေအနေနဲ့ကိုယ့်ကိုကြိုက်နှစ်သက်လို့မဲပေးတယ်ဆိုတာထက်တစ်ဖက်လူကိုမဲမပေးကြဖို့အတွက်မဲဆွယ်စီယုံကြမဲ့ရွေးကောက်ပွဲဖြစ်လာပါလိမ့်မယ
်အခုချိန်ထိကောက်ခံထားတဲ့လူမှုစစ်တမ်းတွေအရာကတော့ကိုစလလောက်နှုတ်အကြာဘသူနိုင်မယ်ဆိုတာအတက်မပြောနိုင်သေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းငါနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနှာထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ VOA မြန်မာပိုင်းကတင်းငွေတွေနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအစီအစဉ်တိုင်ကြရတဲ့စနစ်ဆက်လက်ထားရှိဖို့မသင့်တော့ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုကထောက်ပြဝေဖန်လိုက်တဲ့အကြောင်းမကြာခင်မှာတင်ပြဖို့ရှိပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ကုလသမဂ္ဂ UNESCO အဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေပေါ်မှာအခြေခံပြီးရေးသားထားတဲ့မြန်မာမီဒီယာအကဲဖြတ်မှုသုတေသနစာတမ်းကိုဥအောင်ခင်ကသုံးသပ်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြမှာဖြစ်ပါတယ
်။ဘင်္ဂအခြေစိုက် UNESCO ကုလသမဂ္ဂအဖွဲ့ကွင်းနဲ့ Copenhagen အခြေစိုက် IMS မီဒီယာကူညီရေးအဖွဲ့တို့ပူးပေါင်းပြီးမြန်မာမီဒီယာကိုအကဲဖြတ်တဲ့စာရန်စောင်းမကြာမီကထုတ်ဝေလိုက်ပါတယ်။2014မေလက2016ဧပြီလအထိနည်းနည်းနီးပါးအချိန်ယူပြီးသူတေပီ32ဦးလေ့လာသုံးသပ်ထားတဲ့132မျက်နှာစာရန်ဖြစ်ပါတယ်။မီဒီယာတိုးတက်ဖွံ့ဖြိုးမှုကိုအကဲဖြတ်ရမှာ UNESCO အဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေအပေါ်မှာအခြေခံနေလို့ဆိုပါတယ်။စာရန်အမည်က assessment of media development in Myanmar ဖြစ်ပြီးပေါင်းစုံကအကဲဖြတ်ထားတာဖြစ်ပါတယ်။စာရန်ပါဆွေးနွေးချက်တွေဟာမြန်မာလူပေါင်းတစ်ခုလုံးကိုအမြဲတမ်းရှင်သန်တိုးတက်ဖို့အတွက်အရေးကြီးတယ်လို့ UNESCO ကယုံကြည်ကြောင်းဒါရိုက်တာဂွမ်ဂျူကင်းကနေတမ်းမှာရေးထားပါတယ်။မီဒီယာပါဝင်နိုင်တဲ့အခန့်ကဏ္ဍကိုအမျိုးအစား၅မျိုးကွဲပြီးတင်ပြထားပါတယ်။တင်တော်တဲ့စီမင်းရှိရေးဟာပထမအမျိုးအစားဖြစ်ပါတယ်။စာပေစီစီရေးကိုဖျက်သိမ်းပြီးမီဒီယာဥပဒေတွေပြဋ္ဌာန်းလာလို့လွတ်လပ်စွာတင်ပြလာကြပြီးမယ်။ကိုလိုနီကဲ့ဥပဒေတွေကိုတုံ့ပြန်ထောင်ချနိုင်တာမို့လွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ကိစ္စမှာမရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ်
။မြန်မာမီဒီယာလောကမှာစာနယ်ဇင်း၊ရေဒီယိုနဲ့ရုပ်မြင်သံကြားစသဖြင့်အမျိုးမျိုးရှိပြီးပိုင်ဆိုင်မှုအမျိုးမျိုးရှိနေလို့ပြဿနာပေါ်ပုံကိုတင်ပြထားပါတယ်။စာနယ်ဇင်းမှာပုဂ္ဂလိကတွေကိုလှုပ်ခွင့်ပေးလိုက်ပြီးမြဲအရင်းအီးနဲ့ဖြန့်ဖြူးရေးအင်အားကောင်းတဲ့အစိုးရသတင်းစာတွေကဆက်ပြီးလွှမ်းမိုးနေတာကြောင့်ပုဂ္ဂလိကသတင်းစာတွေတိုးတက်ဖွံ့ဖြိုးဖို့အခက်အခဲရှိတယ်လို့ဆိုပါတယ်ရေဒီယိုနဲ့ရုပ်မြင်သံကြားလုပ်ငန်းဟာအစိုးရပိုင်းဖြစ်စတင်ခဲ့တဲ့မီဒီယာတွေဖြစ်တာမို့ပုဂ္ဂလိကလှုပ်ခွင့်ရလာတော့လေအစိုးရနဲ့လက်တွဲတဲ့ဖက်ဆက်လုပ်ငန်းဖြစ်ပေါ်ထွက်လာပါတယ်ရေဒီယိုရုပ်မြင်သံကြားတစ်ခုချင်းပြန်ကြားရေးဌာနနဲ့တိတ်တဆိတ်ကန်ထရိုက်လုပ်တာမို့စစ်အစိုးရရဲ့ခရိုနီတွေကဒီလုပ်ငန်းမှာကြီးစိုးကြပါတယ်။ VOA, RFA နဲ့ BBC ရဲ့အခန့်ကဏ္ဍကိုတော့စာတမ်းမှာခြံလှပ်ထားပါတယ်
။ Democracy Deletion တန်ရေးမှာမီဒီယာဟာသရုတ်ထမန်တိုင်အဖြစ်တာဝန်ထမ်းဆောင်နိုင်ပုံကိုတင်ပြထားပါတယ်။ပုံနဲ့မီဒီယာမှာမြန်မာအလင်းနဲ့ကျင်းပုံကလူကြီးအုပ်ထားပြီးရေဒီယိုနဲ့ရုပ်သံမှာ MRTV ကတိုင်းရင်းသားဘာသာအားလုံးကိုထုတ်လွှင့်တင်ပါတယ်။ပြည်သူလူထုအများစုကအစိုးရပြောတဲ့သတင်းကိုအများဆုံးကြားရပါတယ်။ဒါလို့အချိန်အနည်းမှာဗက်ပေါင်းစုံကသတင်းရဖို့အခက်အခဲအများကြီးရှိပါတယ်။ဖက်ဆက်ရုပ်တံလွှင့်ဌာနတွေဟာဖျော်ဖြေရေးကိုသာအဓိကထားကြပါတယ်။ရှိနေတဲ့မီဒီယာကောင်စီတွေဟာအဆင့်အတန်းရှိဖို့နဲ့ဗက်မလိုက်ဖို့အတွက်တာဝန်မယူနိုင်သေးပါဘူး။အစိုးရသတင်းစာဟာမြေသိမ်းမှုအခရီးလိုက်စားမှုနဲ့မွေးရစေးအမှုဖော်ပြတာကနည်းပြီးအစိုးရကိုအမွန်းတင်တာများပါတယ်။ဒါပေမဲ့အစိုးရပေးတဲ့သတင်းကိုအများပြည်သူကယုံကြည်ကြပါတယ
်။လုံခြုံစိတ်ချစွာ AACC အလုံးမလုံးနိုင်တဲ့မီဒီယာသမားကိုဗတ်မလိုက်ဖဲအမှန်တရားဖော်ထုတ်လိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။သတင်းမှန်ဖော်ပြဖို့ထက်မိမိအန်ဒရယ်ကင်းရေးကပိုပြီးအရေးကြီးနေပါတယ်။မီဒီယာလူလောက်ခွင့်မြင့်တင်ဖို့အစိုးရကကြိုးပမ်းပေမဲ့ရဲတပ်ဖွဲ့အထူးသဖြင့် SB အထူးတပ်ဖွဲ့နဲ့စစ်တပ်ကမီဒီယာသမားတွေကိုအန်ဒရယ်ပေးနေစေဖြစ်ပါတယ်။မီဒီယာလောကမှာအရေးအတွက်များလာသလောက်အကြီးအသေးနဲပါနေတာကိုလည်းစမ်းစစ်ထားပါတယ်မြန်မာပြည်မှာမီဒီယာသမား4000ကျော်ရှိတယ်လို့ခန့်မှန်းပေမဲ့အများစုဟာဝါရင့်သတင်းသမားတွေမဟုတ်ပါဘူးအခြေခံမီဒီယာသင်တန်းနဲ့အခြေခံအင်္ဂလိပ်စကားပြောသင်တန်းတွေပေးဖို့အပူတပြင်းလိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာမီဒီယာအသင်းတွေလည်းတတ်နိုင်ဖို့မရဘူးလို့ဆိုပါတယ
်လွတ်လပ်တဲ့သတင်းမီဒီယာရှင်းတန်းထိထွားရေးအတွက်မီဒီယာအခြေခံအဆောက်အအုံမလုံမလောက်ဖြစ်နေပုံကိုလည်းတင်ပြထားပါတယ်တယ်လီကွန်လုပ်ငန်းကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်မြန်မာပြည်မှာတယ်လီကွန်ကုမ္ပဏီကြီး၃ခုရှိလာပြီးလက်ကင်ဖုန်းဈေးကျလာတဲ့အတွက်၃ဆွဲသူ29သန်းလောက်ရှိတယ်လို့မနစ်ကခန့်မှန်းပါတယ်။အင်တာနက်ကိုအခြေခံတဲ့ Facebook, Messenger, Email စသဖြင့်အသုံးများလာပါတယ်။ဒါပေမဲ့ကျင်းလည်မှာတော့ရေဒီယိုနဲ့ရုပ်သံကိုအားကိုးကြပါတယ်။လက်ကင်ဖုန်း၃ခုဟာမြို့ပြက63ရာခိုင်နှုန်းဖြစ်ပြီးကျင်းလက်က28ရာခိုင်နှုန်းရှိပါတယ်။internet သုံးတဲ့အတိုင်းအတာကိုသိနိုင်ဖို့ခက်ခဲပြီးမယ်လက်ကင်ဖုန်းအသုံးများလာသလို internet သုံးဆွဲမှုလည်းတိုးပွားလာလိမ့်မယ်လို့ကမှန်ပါတယ်ကမ္ဘာ internet နဲ့ဆက်သွယ်နိုင်မှုအတွက်ရေအောက်ကျိုးကိုစင်ကာပူနဲ့ဆက်သွယ်ထားပြီးမြေပေါ်ကျိုးနဲ့ထိုင်းကိုဆက်သွယ်ထားပါတယ် internet သုံးဆွဲမှုတိုးပွားလာတဲ့ဆိုပြီးမယ်အပြည်ပြည်ဆိုင်ရာ telecom သတ်မှတ်ရရဲ့2023စာရင်းအရာ166နိုင်ငံမှာမြန်မာအဆင့်ဟာ150ဖြစ်နေပြီးကမ္ဘာစီးပွားရေးဖိုရမ်ရဲ့2014စာရင်းမှာ148နိုင်ငံမှာမြန်မာအဆင့်က146ဖြစ်နေလို့အင်တာနက်မှာမြန်မာဟာအဆင့်အနှိမ်ဆုံးဖြစ်နေပါတယ်ခင်ဗျာ
အခုတခါဆက်လက်နားဆင်ရမှာကအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာပဲဖြစ်ပါတယ်ဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီမှာ English American Style Ganda မှာ Philadelphia မှာမကြာမီကကျင်းပပြီးစီးခဲ့တဲ့ Democratic Party နီလာကမှာအထင်ကြီးပုံကူတွေပြောကြားခဲ့တဲ့မိကွန်းတွေမှာ ထဲ့သွင်းသုံးနှုန်းခဲ့တဲ့ idiom အသုံးတချို့ကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော
့
ဖြစ်ပါလေဆာလုံးပေါင်းက TO2 PASS to pass ကလက်ဆင့်ကံပေးတာ THE the BATON the baton ကဒုတ်တို့ဖြစ်ပြီးစကားတစ်ခုရဲ့တည်းရိုက်အဓိပ္ပာယ်ကတော့ဒုတ်တို့ကိုလက်ဆင့်ကံပေးတာဖြစ်ပါလေဒီနေရာမှာ the baton ကတမန်ဒုတ်တို့မဟုတ်ပါဘူးလက်ဆင့်ကအပြေးပြိုင်ပွဲတွေမှာအပြေးသမားတွေတဦးနဲ့တဦးလက်ဆင့်ကံပေးရမှာအသုံးပြုတဲ့ဒုတ်တို့မျိုးကိုဆိုလိုတာဖြစ်ပါလေရည်စင်ဘွားမှာ idiom အသုံးကတော့ယာဒူးတာဝန်ကိုလက်ဆင့်ကံလွှဲပြောင်းပေးတာဖြစ်ပါလေဒီမိုကရက်ပါတီညီလာခံမှာပြောကြားခဲ့တဲ့သူ့ရဲ့မိဂွန်းမှာသမရတစ်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့ပြီဖြစ်တဲ့သမရအိုဘားမားအနေနဲ့သူ့ရဲ့သမရနောက်ဆုံးတစ်တန်းအကုန်ဖြစ်တဲ့အတွက်ကြောင့်လေနောက်တက်မဲ့သမရအဖြစ်ဒီမိုကရက်ပါတီရဲ့သမရလောင်းဟီလရီကလင်တန်ကိုထောက်ခံတဲ့အကြောင်းပြောကြားသွားတာဖြစ်ပါလေမစ္စတာအိုဘားမားပြောကြားသွားတာက
And now I'm ready to pass the baton and do my part as a private citizen
ကျွန်တော်အနေနဲ့ယာဒူးတာဝန်လွှဲပေးဖို့အစဉ်သင့်ဖြစ်နေပါပြီ။ကျွန်တော်အနေနဲ့တမန်အယတတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာပါလို့အဓိပ္ပာယ်ရပါတယ်။ Mr. Obama ပြောကြားသွားတာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ။
And now I'm ready to pass the baton and do my part as a private citizen.
ဆက်လက်တင်ပြပေးမယ့် idiom ကတော့
A piece of cake
ဖြစ်ပါတယ်။ဆာလုံးပေါင်းက A P I E C E a piece ကအပိုင်းတစ်ပိုင်းOF of CAKE of Kika Kemu ye so ro zagzul hu me dai ya de be ga ro Kemu ye a pai de pai phit par de Kemu so ra ga ya da shi la de twe lu dai hne chai pi Kemu de pai sa ya lu so pi tin sa pyo ra ga taik ko a che ni kaung na lu phu ga lwe ku ra sait chan chan ta ta ne lu pi nai na sho sho shu shu a khe ma shi lu pi nai da myu ko yi nyun pyo ra phit par de ဒီတော့ကိုသမရဟောင်းဘီလ်ကင်တန်ကသူစနီးဖြစ်သူဟီလရီကလင်တန်အနေနဲ့နောက်တက်မဲ့သမရဖြစ်တဲ့အကြောင်းထောက်ခံပြောကြတဲ့မိကုံးမှာဟီလရီကလင်တန်ရဲ့မိခင်ဖြစ်သူဒေါ်ရသီရော်ဒမ်အနေနဲ့ငယ်စဉ်ဘဝကချွတ်ချွတ်တိတ်တိတ်ရုန်းကန်ခဲ့ရတဲ့အကြောင်းကိုသူ့ငယ်စဉ်ဘဝနဲ့နှိုင်းယှဉ်ပြောကြားသွားတာဖြစ်ပါတယ်သမရဟောင်းဘီလ်ကလင်တန်ပြောကြားခဲ့တာကတော့
She had a childhood that made mine look like a piece of cake
သူ့ရဲ့ငယ်စဉ်ဘဝနဲ့ဆိုင်ရင်ကျွန်တော်ရဲ့ငယ်စဉ်ဘဝကအများကြီးတော်သေးတာပေါ့လို့အဓိပ္ပာယ်ရပါတယ်။သမရဟောင်းကလင်တန်ပြောခဲ့တာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ She had a childhood that made mine look like a piece of cake.
ခုနောက်ဆုံးတင်ပြပေးမှာကတော့ဒီမိုကရက်ပါတီနီလာကမှဒုတိယသမ္မတဂျိုးဘိုက်ဒန်ပြောခဲ့တဲ့မိကုံးကနေဖြစ်ပါတယ်။အဲ့ဒါကတော့
Give me a break
ဖြစ်ပါတယ်။စာလုံးပေါင်းက GIVE give ကပေးပါမိကကျွန်တော်ချစ်မA B R E A K a break ကတညမှုဆိုတော့စကစုထုံရဲ့တိုက်ရိုက်ဒီဘေကတော့ကျွန်တော်ကိုတညမှုပေးပါပေါ့ဒီနေရာမှာတညမှုဆိုတာကတော့နားမှာကြားရတာမဟုတ်မဟလူဆက်တွေဖြစ်တာမှုနားချမ်းသာမှုပေးပါကွာလို့ပြောတာမျိုးဖြစ်တဲ့အတွက်ကြောင့်ဒီ idiom ရဲ့တွဲပိုက်ဒီဘေကတော့ကျမတို့မြန်မာဘန်စကားမှာအနည်းဆက်ဆုံးကတော့ပေါက်ကြတွေလာမပြောနဲ့အဓိပ္ပာယ်မရှိတာတွေလာမပြောနဲ့ဆိုတာပါပဲဒီတော့နဲ့ပတ်သက်လို့ဒုတိယသမ္မတဂျိုးဘိုက်ဒန်က Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုသူ့ရဲ့မိကွန်းမှာညှိညွှန်းပြောခဲ့တာကတော
့ He's trying to tell us he cares about the middle class. Give me a break.
လူလတ်တန်းစားတွေအရေးသူ့အနေနဲ့တိတ်ကိုအရေးထားပါတယ်လို့ဒေါ်နယ်ထရမ့်ကြိုးစားနေတယ်လို့ပြောတာဟာပောက်ကရတွေလာပြောနေတာပါဗျာလို့ဒီပေရပါတယ်ဒုတိယသမ္မတဂျိုးဘိုက်ဒန်ပြောခဲ့တာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ He's trying to tell us he cares about the middle class. Give me a break.
ဒီတင်ပါ English American Side ကန္တမှာမကြာမီကပြီးဆုံးခဲ့တဲ့ Democrat Party ညီလာခံမှာသမ္မတ Obama, သမ္မတ Clinton နဲ့ဒုတိယသမ္မတ Joe Biden တို့ပြောခဲ့တဲ့မိကွန်းတွေမှာအသုံးပြုခဲ့တဲ့ idiom တချို့ဖြစ်တယ
် To pass the baton.
Piece of cake.
Give me a break.
သူတင်ပြခဲ့တာဖြစ်ပါလေနောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညမစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kilohertz 933ည၊လိုင်းနိုမီတာ40 kilohertz 9433ည၊လိုင်းနိုမီတာ48 kilohertz 6185လိုင်းနိုမီတာ50 kilohertz 5999နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာစနေညကဆွေးနွေးခဲ့ကြတဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်တယ်လို့အဲ့ဒီအစီအစဉ်မတိုင်ခင်စူးစီးတင်ပြချက်တစ်ပုဒ်ကိုလည်းနားဆင်ရပါမယ်။မြန်မာနိုင်ငံမှာအစည်းအဝေးတိုင်ကြားစစ်ဆေးတဲ့စနစ်ဟာဘယ်လိုမှမရှိသင့်တော့ဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ကပြောကြားလိုက်ပါတယ်။ရက်ကြီးအုပ်ချုပ်ရေးဥပဒေကြမ်းမှာအစည်းအဝေးတိုင်ရမယ်ဆိုတဲ့အချက်ကိုဆက်လက်ထားရှိဖို့ပြီးခဲ့တဲ့ရက်ပိုင်းကပြည်သူ့လွှတ်တော်မှာပြန်လည်တင်သွင်းလာတာနဲ့ပတ်သက်လို့ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်အစုံကိုဆက်လက်နားဆင်နိုင်ပါတယ်။ NLD အစိုးရတက်လာပြီးတလကျော်ကာလအတွင်းမှာပဲအစည်းအဝေးတိုင်ကြားရမယ်ဆိုတဲ့စနစ်ဆက်ပြီးမရှိသင့်တော့ဘူးဆိုပြီးမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကတင်ပြခဲ့သလိုမရှိသင့်ကြောင်းထောက်ခံအတည်ပြုခဲ့ကြပေမဲ့အစည်းအဝေးတိုင်ကြားရမယ်ဆိုတဲ့ဥပဒေကတော့ဆက်လက်အသက်ရှင်နေစေဖြစ်ပါတယ်။ဒါကြောင့်ဒီအချက်ကိုဥပဒေတရက်အဖြစ်အတည်ပြုသတ်မှတ်ပေးရေးအတွက်ပြည်သူ့လွှတ်တော်မှာဆွေးနွေးနေကြတာပါ။ရက်ွက်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကြမ်းမှာအစည်းအဝေးတိုင်ကြားရမယ်ဆိုတဲ့အချက်ကိုထည့်သွင်းပြဋ္ဌာန်းသင့်ကြောင်းဇူလိုင်လ29ရက်နေ့မှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကမူကျန်းအစီရင်ခံစာကိုတင်သွင်းခဲ့တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဝင်ဦးဝေထွန်းလှိုင်ကရှင်းပြပါတယ်
။ရာသွေးမှုကျွလွန်မဲ့သူတွေကဘုံခွဲမဲ့ပြစ်ချမျိုးတွေပြည်သူတွေကအစည်းမတိုင်ဘူး။ဘုရင်မစိုးဝင်လာရင်ဘယ်လိုဆစ်ဆဲလို့ရ။ကျွန်တော်တို့ကတိုင်ရမယ်ဆိုတာသိတော့နည်းနည်းတော့အဟန့်ဒါဖြစ်။အရင်တုန်းကအစည်းစစ်တာမလို့ရေမလို့သလိုအေးဟိုခဏခဏသွားသွားပြီးညအချိန်မတော်သေးအစည်းသွားစစ်တော့သူတွေစိတ်ညစ်ကွာဗျာလို့အခုရဲတွေကြီးကြီးရဲတွေရှိနေပြီးနေရရရက်ွက်တယ်မှာသဖို့တွေပိုးတဲ့ွက်တွေဖြစ်နေတာလေအဲ့ဒီရဲရှိမှဖြစ်နေတာမထူးပါဘူးရဲဖြုတ်လိုက်ဆိုဖြစ်မလားဟန်တာတော့ရှိအောင်ဟောအဲ့ဒါကြောင့်မို့ထည့်တင်နေဆိုတော့ကျွန်တော်တို့ဘက်ကလည်းသဘောတူတော့အဲ့ဒါကိုပြန်ထည့်တာ
နိုင်ငံတော်လုံခြုံရေးအတွက်အစည်းအဝေးတိုင်ကြားရမယ်ဆိုတဲ့အကြောင်းပြချက်ဟာလက်တွေ့မှာစီလျော်မှုမရှိဘူးလို့ AHRC လို့ခေါ်တဲ့အာရှလူ့အခွင့်အရေးကော်မရှင်ကလူ့အခွင့်အရေးရှိနေဦးမင်းလွင်ဦးကထောက်ပြပါတယ်
အစည်းအဝေးတိုင်ရတဲ့ကိစ္စရဲ့ကြောင့်လုံခြုံရေးကိုထိန်းချုပ်ထားနိုင်ဖို့သူတို့ကရည်ရွယ်တယ်ဆိုလို့ရှိရင်လည်းလုံခြုံရေးထိန်းချုပ်နိုင်ဖို့အတွက်ကျွန်တော်တို့ရောက်ွက်ကြေးရောက်အုပ်ချုပ်ရေးမှုတွေရှိတယ်မြို့နယ်အုပ်ချုပ်ရေးမှုတွေရှိတယ်ပြည်သူရဲတွေရှိတယ်အာဏာပိုင်ဖွဲ့စည်းတွေရှိတယ်ဒါတွေလိုရင်းလူတိုးခန့်လို့ရပါတယ်ဒီအစည်းအဝေးတိုင်ကြားခြင်းကိုဆက်လက်ထားမယ်ဆိုလို့ရှိရင်ရောက်ွက်အုပ်ချုပ်ရေးမှုတွေကညီမျိုးစုံနဲ့ပိုက်ဆံတောင်းတာတော့လကောင်ဆက်လက်ရှိနေဦးမှာဖြစ်တယ်ဒီနေရာမှာပြည်သူလူထုကိုအကြောက်တရားနဲ့ချင်းချောက်ပြီးတော့ဒါတော့လုံးသိနေဆိုတဲ့ကိစ္စရမျိုးကတော့လုံဆောင်မပင်မှားယွင်းနေလို့ကျွန်တော်ကတော့ပြောချင်ပါအ
စည်းအဝေးဆိုတဲ့ကိစ္စမှာအစည်းအဝေးတိုင်ကြားတာနဲ့အစည်းအဝေးစစ်ဆေးတာနှစ်ပိုင်းရှိပြီးပြည်သူလူထုကိုအနှောက်အယှက်မဖြစ်စေတဲ့အစည်းအဝေးစစ်ဆေးတာမျိုးမပါဘဲအစည်းအဝေးတိုင်ကြားတဲ့အပိုင်းသာရှိမယ်ဆိုရင်ပြည်သူရဲတွေအတွက်လက်တွေ့မှာအထောက်အကူဖြစ်စေတယ်လို့ရန်ကုန်တိုင်းမရန်ကုန်မြို့နယ်ရဲဌာနတာဝန်ကျရဲအရာရှိတဦးကပြောပါတယ
်အဲ့လိုမျိုးအချိန်မတော့အဲ့လိုမျိုးကျွန်တော်တို့စစ်တာမျိုးတွေကတော့တိတ်ပြီးတော့မရှိဘူးထင်တယ်ဒါပေမဲ့တိုင်းနဲ့စနစ်လေးတော့ရှိတယ်ထင်တယ်ဟိုအစင်းစစ်တာကတော့လူတွေအတွက်အနှောက်အယှက်ဖြစ်နိုင်တယ်ဆိုပေမဲ့လို့အစင်းမစစ်ဘဲနဲ့တိုင်ုံလေးတိုင်ထားတယ်ကျွန်တော်တို့ကအဲ့လိုမျိုးအုပ်စုမှုတွေဒီမှာစီရင်စရာလေးကြည့်မယ်ပါညာဆိုရှင်တော့အဲ့ဒီဘက်ကကြည့်ရင်တော့လေရှိတာပိုကောင်းမလားလို့
အစည်းအဝေးတိုင်ကြားရမယ့်စနစ်ဆက်လက်ထားရှိခြင်းဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့အာရှလူအခွင့်အရေးကော်မရှင်ကသုံးသပ်ကြောင်းဦးမင်းလွင်ဦးကပြောပါတယ်
။ညအချိန်မတော်မိမိနေအတွင်းကိုသက်ဆိုင်ရာဝရမ်းမပါတရားရုံးဝရမ်းမပါပဲနဲ့လာရောက်ပြီးတော့ဖန်ဆီးစစ်ဆေးရေးကိစ္စမျိုးတွေဒါရီယာ ညီညာစွာနေထိုင်တဲ့ပြည်သူလူထုရဲ့ဘဝကိုနှောက်ယှက်ဖြစ်စည်းသလိုမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့မြင်ရတယ်။ကျွန်တော်တို့အစလူခွင့်ရေးကော်မတီအနေနဲ့ကတော့ဒါကဒီမိုကရေစီအစိုးရတရားဖြစ်လာပြီဆိုလို့ရှိရင်ဒီကိစ္စကလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်တယ
်။ရကြီးအုပ်ချုပ်ရေးဥပဒေထဲမှာဒီအစီရင်တိုင်ကြားရမယ်ဆိုတဲ့အချက်ဟာဗြိတိသျကိုလိုနီလက်ထက်ကတည်းကမြန်မာနိုင်ငံမှာပြဋ္ဌာန်းလာတဲ့ဥပဒေဖြစ်ပြီးအထူးသဖြင့်နိုင်ငံရေးလှုပ်ရှားသူတွေအပေါ်ဖိနှိပ်တဲ့ကိရိယာတစ်ခုအနေနဲ့အသုံးပြုလာတာဖြစ်တယ်လို့ဝေဖန်ထောက်ပြနေကြပါတယ်ခင်ဗျာ။ view ရဲ့တင်းငွေနေမနေခင်အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါ။အခုတော့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်ဖို့အလှည့်ရောက်လာပါပြီ။ကိုကျော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။အခုဒီရက်ပိုင်းတွင်မှာပါပဲ။ဇူလိုင်လ26ရက်နေ့ကနေပြီးတော့30ရက်နေ့အထိကချင်ပြည်နယ်မိုင်ဂျာယာမြို့မှာတိုင်းရင်းသားလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးကျင်းပပါတယ်။ဒီကနေ့မကြာခင်အချိန်ပိုင်းတွင်ကပဲပြီးစီးသွားပါတယ်။အစည်းအဝေးကိုရည်ရွယ်ချက်နှစ်ခုနဲ့ကျင်းပတယ်လို့ဒီကနေ့ထုတ်ပြန်ချက်ကနေပြီးတော့ကျွန်တော်သိရပါတယ်။တစ်ခုက21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းဖို့နောက်တစ်ခုကတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ခြင်းဆိုင်ရာနိုင်ငံရေးဘုံသဘောထားတွေရရှိဖို့အဲ့ဒီရည်ရွယ်ချက်နှစ်ခုပေါ်အခြေခံပြီးတော့ခေါင်းစဉ်ကြီး၄ခုနဲ့ဆွေးနွေးခဲ့ကြပါတယ်တဲ့။အဲ့ဒီခေါင်းစဉ်ကြီး၄ခုကပင်လုံလက်ဆွဲစရံဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမှုတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူတွေနဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဆိုင်ရာမူဝါဒတွေနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်တဲ့။အဲဒီမှာဖြည့်ဆွက်ချက်တွေပြင်ဆင်ချက်တွေနဲ့ပုံသဘောထားတွေစုစည်းနိုင်ခဲ့တယ်ဆိုပြီးတော့ဒီနေ့မကြာခင်အချိန်မှန်ကထုတ်ပြန်တဲ့ညင်ညာချက်မှာပြောထားပါတယ်။ဒါပေမဲ့ဘယ်လိုပုံသဘောထားတွေတိတိကျကျရခဲ့တယ်ဆိုတာကိုတော့ဒီညင်ညာချက်ထဲမှာဖော်ပြထားတာကျွန်တော်တို့မတွေ့ရသေးပါဘူး။အသေးစိတ်တော့မတွေ့ရသေးပါဘူး။ဆိုတော့ကဒီမိုင်ဂျာယန်ဆွေးနွေးပွဲကနေပြီးတော့အားလုံးလူလားတောင့်တနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စီမှာပါလားကျွန်တော်တို့ဒီကနေ့ညအဲ့ဒီအကြောင်းအရာကိုအဲ့ဒီကောင်းစဉ်တိုင်းဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်ကျွန်တော်အခုမန်ဂျာယာမှာရှိနေတဲ့ဒီချင်းမျိုးသားတပ်ဦး CNF ကခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာဆလိုက်လျံမိုးစခေါင်ကိုဆက်သွယ်ထားပါတယ်သူကအစီအဝေးတစ်ခုရှိနေတဲ့အတွက်ကျွန်တော်တို့မကြာခင်အချိန်မှမှာတော့ဆက်သွယ်လို့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်နောက်တစ်ခုကတော့ဒီဆွေးနွေးပွဲတွေနောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့သုံးသက်ချက်တွေဆောင်မရီအဆုံးပြည့်ရည်သားနေတဲ့တရင်စာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။နောက်တူကကျွန်တော်တို့21ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါ်ရဲဘူးတို့ကိုကျွန်တော်ဖိတ်ခေါ်ပါတယ်။အားလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျာ။ဆိုတော့အရင်ဆုံးဦးစီသူအောင်မြင်ဒီကြေညာချက်ကိုလည်းကျွန်တော်တို့တွေ့ပြီးထားပါပြီ။ဆိုတော့ဦးစီသူအောင်မြင်ရဲ့ဒီမိုင်ဂျာယန်ဆွန်းနူဘတ်နဲ့ဆွန်းနူဘတ်နဲ့ပတ်သက်တဲ့ရေပုံရသုံးသက်ချက်အရင်ဆုံးကြားပြစေခင်ဗျာ
။အဲမိုင်ဂျာယန်ဆွန်းနူဘတ်ဟိုမလုတ်ခင်တုန်းကဆိုရဲအဲတမရဘကသဘောထားထုတ်ပြန်ခဲ့တာရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီကနေပြီးတော့မှဘာအကျိုးရလမမမေရထွက်လာမှမျိုးတွေမရှိဘူးဆိုရင်တို့ကတော့ဟိုမကျင်းပါစေချင်ဘူးလို့အဲ့ဒီဒီသဘောမျိုးပြောတာတွေလည်းရှိတယ်ဟိုနောက်ဒေါက်တာဆုကြည်ကိုယ်တိုင်ဒီလာအိုနိုင်ငံမှာရောက်နေတဲ့အချိန်မှာဒါအမျိုးသားပြန်လည်ပြင်းပြရေးနဲ့ဖက်ဒရယ်ပြည်ထောင်စုဒါဖွဲ့စည်းရေးပါညာငင်းငင်းရေးကိုရှေ့ရှုတဲ့ညီလာခံဖြစ်စေချင်တာပေါ့နော်ဒီသဘောမျိုးပြောထားတာရှိတယ်အဲ့တော့ကျွန်တော်တို့ငကိုတို့ကဟိုနားလည်ထားတာကဒီနေ့ဆက်ပြီးရာစုပင်လုံညီလာခံကြီးလုပ်မယ်အဲတောဆန်းစုကြည်ကနေပြီးတော့မှအဲဒီမှာသူမူဝါဒသဘောထားချမှတ်ထားတာကဒီမှာအားလုံးပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအားလုံးမပါဝင်စေချင်တယ်ဆိုပြီးတော့မှဒါသူကသဘောထားချမှတ်ထားတယ်ဘာဖြစ်လို့သူကအဲ့လိုမျိုးလုပ်ရသလဲဆိုတော့ရှေ့မှာဒီသမရဦးသိန်းစိန်လက်ထက်မှာပထမဦးဆုံးအချိန်ပေါ့နော်ငင်းငယ်ညီလာခံကြီးကိုလုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီငင်းငယ်ညီလာခံကြီးဆိုတာကသူကတတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစေရေး NC စာချုပ်အပေါ်ကနေမူတည်ပြီးတော့မှပေါ်ပေါက်လာတဲ့ညီလာခံကြီးဖြစ်တဲ့အခါကျတော့အဲ့ဒီမှာအပြစ်ခတ်ရစေလက်မှတ်ထိုးထားတဲ့အဖွဲ့တွေကပဲတရားဝင်အဖြစ်သူကပါဝင်ခွင့်ရတယ်။ကျန်တဲ့အဖွဲ့တွေကတော့လေ့လာသူအဖြစ်ပါညာဆက်လောက်ပဲသူကဝင်ခွင့်ရမှာပေါ့နော်။အဲ့လိုအခြေအနေရှိခဲ့တယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဥဆောင်ပြီးတော့မှညီငယ်ညီလာခံကြီးကိုလှုပ်တော့မယ်ဆိုတဲ့အခါကျတော့အားလုံးကိုပါဝင်စေချင်တဲ့သဘောထားရှိတယ်လို့သူကဟိုပါလေမူဝါဒချမှတ်ပေးတယ်အဲ့တော့ဒီမူဝါဒချမှတ်လိုက်တဲ့အခါကျတော့ငကူအစီအစဉ်တိုင်းဆိုရင်တော့အားလုံးပါဝင်ဖို့ကအခက်အခဲတွေရှိနေတယ်အဲ့တော့ကလက်နက်ကိုင်တိုင်းသားအဖွဲ့တချို့ကအပြစ်ခတ်ရစေးရေးကိုလက်မှတ်ထိုးပထားတာတွေနောက်ဝါအဖွဲ့တို့မိုင်းလာအဖွဲ့တို့ဆိုရင်ဒီနိုင်ငံရေးဖြစ်စရာနေခက်ကင်းကင်းသူနေခဲ့တာတွေအဲ့ဒါတွေရှိတော့အကုန်လုံးပါဝင်အောင်ဘာတွေလုပ်ဖို့လိုမလဲဆိုပြီးတော့မှ အမိနိုင်နေရတဲ့ကာလဖြစ်ပါတယ်ဒီချိန်ကဒါနဲ့ပတ်သက်လို့လည်းတောင်ဆန်းစုကြည်ဦးဆောင်တဲ့ဟိုအဖွဲ့ကလည်းညီညာရေးကော်မရှင်ကလည်းညှိနှိုင်းနေတယ်တမတော်ဘက်ကလည်းညှိနှိုင်းမယ်ဆိုပြီးတော့မှဘုရုပ်ခင်ဆိုဦးကသူကပြောသွားတာရှိတယ်အဲ့တော့ဒီမိုင်းကြံညီလာခံကလည်းကျွန်တော်တို့အဲ့လိုမျိုးမျှော်လင့်ထားတာပေါ့နော်
ဟုတ်ကဲ့ခဏလေးကျွန်တော်ဖြတ်ပြောလိုက်ချင်တယ်ကျွန်တော်အခုကျွန်တော်တို့ဒေါက်တာဆလိုက်လျံမုံစာခေါင်ကိုခဏလေးကြပါမယ်သူကခီးသွားရမှာဖြစ်တဲ့အတွက်သူကောင်းပါမှာရှိနေတဲ့ချင်းကျွန်တော်တို့သူ့စီကနေပြီးတော့မှတ်ချက်တခုကျွန်တော်တို့အရင်ဆုံးချက်ချင်းနှောက်ထောင်ကြည့်လိုက်အောင်ပါသူကအစီဒီနေ့ဆွေးနွေးပွဲကိုကိုယ်တက်ထားသူဆိုတော့နော်ဆိုတော့ဒေါက်တာဆလိုက်လျံမုံစာခေါင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာကလည်းအချိန်မြောက်ဘူးဆိုတော့ကျွန်တော်ကိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အနှစ်ချုပ်ဆရာတို့ဘာရခဲ့ပါတယ်ခင်ဗျာဒီဆွေးနွေးပွဲကနေ
အဒီဆွေးနွေးပွဲကနိုင်ငံကြီးရအင်မတန်မှအရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်အော်ကျွန်တော်တို့လူချင်းသားတွေအာတော်တော်လေးရတယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အတိတ်ကနေနဲ့ကတော့ကျွန်တော်တို့ဒီမှာမျှော်မှန်းထားတာတော့မကြခင်ကျင်းပမယ်အာ20ရာစုအာပြင်လုံဖို့နော်အပီထောင်စုရင်းချင်းဆွေးနွေးပွဲမှာဆိုင်ရင်သားလေးနဲ့ကတော်လှန်ရေးဖွဲ့စည်းအားလုံးအတူတူပါပါဝင်နိုင်ကြီးဒါကျွန်တော်တို့အဓိကဦးတည်ချက်ဖြစ်တယ်အဲ့ဒီမှာကျွန်တော်တို့ပြင်ဆင်မှုအနေနဲ့သူသဖြင့်ကနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိုကျွန်တော်ရီဗျူးလုပ်တဲ့အခါကျွန်တော်တို့အနေနဲ့ဘလူးပါဝင်ကြမလဲဆိုတဲ့ကဏ္ဍပါတယ်ပြီးလို့ရှိရင်ဒုတိယအနေနဲ့ကနိုင်ငံရေးဆွေးနွေးပွဲကျင်းပတဲ့အခါကျရင်ကျွန်တော်ဆွေးနွေးရမယ့်အကြောင်းအရာကိစ္စတွေပါတယ်အစုဖွဲ့မှုကဏ္ဍကျွန်တော်တို့ဘလူးလုပ်မလဲဆိုတဲ့ကဏ္ဍပါတယ်ပြီးတော့ဒီရှိသွားမယ့်နိုင်ငံရေးဆွေးနွေးပွဲချင်းချင်းမှာကျွန်တော်တို့အခြေခံရမယ်နိုင်ငံတော်ဖွဲ့စည်းပုံကြီးကဥပဒေဆိုင်ရာကိစ္စဒီပါတယ်လေးပါပါတယ်အင်မတန်မအောင်မြင်တဲ့စီဝေးဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
ဟုတ်ကဲ့အင်မတန်အောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတော့ကြားရတာဝမ်းသာပါတယ်ခင်ဗျကျွန်တော်ဒီထက်ပို့ပြီးတော့နားဆင်နေတဲ့ပရိသတ်ပြည်သူလူထုကြီးဝမ်းသာရအောင်ဒီဆွေးနွေးပွဲကနေငင်းချမ်းရေးအခုတွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်ဆိုကြပါစို့27ရာစုပြင်လို့ညီလာခံအောင်မြင်ဖြစ်နိုင်ဖို့အတွက်တကယ်ပဲအလားအလာကောင်းပြီဆိုတော့တည်င်းစကားမျိုးဒေါက်တာဆလိုင်းလျံမုံစောက်ကောင်တို့ပြီးနိုင်ပါသလားခင်ဗျ။
အဲ့ဒလူဟာကြီးနဲ့ကျွန်တော်တို့နိုင်ငံကြီးမှာမနဲ့ဖြစ်ပါဖြစ်မလဲတစ်ဖက်ကပါဖြစ်မလဲဆိုတော့ကမ္ဘာရတာခက်ပါတယ်။ဒါတွေအလုံးကျွန်တော်တို့အနေနဲ့ပြည်သူလူထုကိုတော့တည်င်းကောင်းပေးခြင်းတယ်။ဒါပေမဲ့ဒါပေပေါ်မှာမူတည်တယ်လဲဆိုတော့အစိုးရဖက်ပေါ်မှာလည်းအများကြီးမူတည်တယ်။တမတော်ဖက်မှာလည်းမူတည်တယ်။ကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်လည်သုံးသပ်တဲ့အခါပြန်လည်ရည်သားတဲ့အခါကျွန်တော်တို့ဘက်ကလူလားချစ်တွေဘယ်လောက်ပါမလဲသူသဖြင့်လက်မှတ်မထူသေးတဲ့ဖွေတွေလူလားချစ်ကိုဘယ်လောက်တိုင်းတာစီဖြည့်ဆွန်ပေးနိုင်မလဲအာမခံချက်ဘယ်လောက်ပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်တော့မှာဖြစ်ပါလေ
ဆိုတော့လောလောဆယ်မှာတော့အားလုံးဝမ်းသာနိုင်တဲ့သတင်းစကားမျိုးမပေးနိုင်သေးဘူးရှေးလျှောက်လို့ဆရာတွေအများကြီးရှိသေးတယ်အခြေတင်ဆွေးနွေးရမှာတွေအများကြီးရှိသေးတယ်ဆိုတဲ့အတိတ်ပဲပါလားခင်ဗျာ
နိုင်ငံကြီးဆိုတာကျွန်တော်တို့အနေနဲ့အကောင်းဆုံးကိုမျှော်လင့်ရင်းနဲ့အခက်အခဲတွေကိုကြုံတွေ့ဖို့ကျွန်တော်တို့ပြင်ဆင်နေတဲ့လုပ်ငန်းဖြစ်ပါတယ်။ဆိုတော့အဲ့ဒီလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာအခက်အခဲလေးတွေတော့ရှိဦးမှာဆိုတာတော့ကျွန်တော်တို့အနေနဲ့ခံမှန်းလို့ရပါတယ်။အထူးသဖြင့်ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကတော်လှန်ရေးဖွဲ့စည်းတွေအားလုံးအထူးတကားပါဝင်နိုင်ဖို့ရယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးရှင်တွေမှုပုံတံမှာကျွန်တော်တို့ပါဝင်စုဖွဲ့ဖို့ပြီးတော့အဆုံးဖြတ်ပေးတဲ့စနစ်အဲ့ဒါတွေမှာကျွန်တော်တို့အများစကားပြောဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့
သူနည်းလကောင်းပဲကျွန်တော်တို့ရှင်တွေမဲ့အကြံအစည်တွေမှာလည်းပဲကျွန်တော်တို့ဘေကန်နောက်ကိုဘလူးရှင်တွေမလဲအဲ့ဒီရှင်တွေတဲ့အကြောင်းအရာကိုကျွန်တော်တို့အနေနဲ့ဘလူးပုံဖော်မလဲဆိုတဲ့ဟာတွေကနိုင်ငံရေးရှင်တွေမှုဆိုင်ရာမှုပေါ့ကိုပြန်နဲ့တုံးသက်ရှင်တွေတဲ့ခါအများကြီးကျွန်တော်တို့စကားကြီးပြောဖို့ရှိမှာဖြစ်ပါတယ်
ဟုတ်ကဲ့ဒီဆွေးနွေးပွဲကို
အကောင်းဆုံးတရင်ကိုပေးချက်ပဲပဲဒီခီးကြီးကတော့လွေလွေသွားမဲ့ခီးကြီးမဟုတ်ဘူးဆိုတာကိုလည်းတခါတည်းကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အကောင်းဆုံးတရင်ကြားဖို့အတွက်ကတော့စောင့်ကြအောင်ပါပေါ့ခင်ဗျာဒီဆွေးနွေးပွဲကိုခေါင်းစဉ်ကြီး2ရက်ရည်ရွယ်ချက်2ရက်ခေါင်းစဉ်ကြီး4ခုနဲ့ကျင်းပတယ်လို့ဒီနေ့ထုတ်ပြန်ချက်ရကျွန်တော်သိရပါတယ်အဲ့ဒီထုတ်ပြန်ချက်မှာပဲဘုံသဘောထားတွေစုစည်းနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ဆိုတော့ကျွန်တော်မေးချင်တာကအဲ့ဒီဘုံသဘောထားတွေထဲမှာအခုလက်ရှိအစိုးရနဲ့တပ်မတော်ဘက်ကလက်ခံနိုင်တဲ့ပုံသဘောထားဘယ်နေရာဂိုင်းလုံးလောက်ပါတယ်လို့ပြောနိုင်ပါသလဲခင်ဗျ
နိုင်ငံကြီးမှာကင်းကနန်းနဲ့စကားပြောတာသိအစ်စ်မပြီးပါဘူးရခိုင်နှုံးနေတဲ့တော့ကျွန်တော်တို့အနေနဲ့ပြောတာသိမတင်တော့ဘူးလို့ကျွန်တော်ထင်တယ်နိုင်ငံကြီးမှာပေါ့နော်သူ့အတွက်ကြောင့်ပုံသဘောထားတွေဆိုတဲ့နေရာပုံမှန်ဖြစ်ဗျာကျွန်တော်တို့ချက်မှတ်လိုက်တာကျွန်တော်တို့တိုင်းရင်းသားအလုံးကဒီပြည်ထောင်စုကြီးကိုပြည်သူ့စာချုပ်ပေါ်မှာချီခံပြီးတော့မှဖွဲ့စည်းထူထောင်တဲ့တိုင်းပြည်ဖြစ်တယ်အဲ့ဒီတွေ့ကြုံပင်လုံ27ရာစုပင်လုံမှာဒီပီထောင်စုရဲ့ပြဿနာကိုပင်လုံစိတ်သက်နေရပြန်နေထူထောင်ဖို့တွေ့လိုအပ်တယ်ဆိုတဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တို့အမျိုးကျွန်တော်တို့ချက်မှတ်နိုင်ပါတယ်ဆိုတော့ဒီတိုင်းပြည်မှာရှိတဲ့ပြည်သူလူထုတရလုံးကပင်လုံစိတ်သက်ကိုအားပေးမယ်
ပင်လုံးမှာထူထောင်တဲ့တိုင်းပြည်ကောင်းမွန်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားတွေလူလာချက်ကိုအားပေးမယ်ပြီးတော့ကျွန်တော်တို့နဲ့အတူလက်တွဲပြီးတော့အလုပ်လုပ်မယ်ဆိုတာကျွန်တော်တို့ပြောလင့်တယ်ထူးသဖြင့်အစုအခုအစိုးရအနေနဲ့လည်းပဲ20တိကျစုကဘာဖြစ်လို့လုပ်ဖို့လိုတယ်လဲဒီလူလူအချက်ကဘာဖြစ်လို့ဖြစ်ပေါ်လာတယ်လဲဆိုတာ1948တုန်းကကျင်းပတဲ့ပင်လုံးစာချုပ်ကိုဒီနေ့ထိအကောင့်ထိမဖုန်နိုင်သေးတဲ့တွေ့ကြုံတွေဖြစ်ပါတယ်ဆိုတော့တခုအကောင့်ထိဖုန်နိုင်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားသက်သက်လုပ်လို့မရပါဘူးကျွန်တော်တို့အစိုးရရဲ့တတ်မတော်ရဲ့ပြည်သူလူထုတရားလုံးနဲ့ကျွန်တော်တို့အားလုံးလေးတွေးပြီးတော့လုံလုံမှလုံမှပဲရမှာဖြစ်ပါတယ
်
ထုတွေ့ကြောင့်အစိုးရနဲ့တတ်မတော်ဖက်ကလည်းပဲကျွန်တော်တို့အတန်ကိုနှာထောင်ပေးပြီးတော့ကျွန်တော်တို့နဲ့လက်တွေ့လှုပ်ဆောင်ဖို့လိုပါတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါတော်တော်ဆလိုက်လျံမှုဆောက်ကောင်းကျေးဇူးများတင်ပါတယ်ကျွန်တော်တို့ဖုန်းလိုင်းပေါ်မှာနေလို့ရရင်ဆက်နေပေးပါတခြားဆွေးနွေးချက်တွေလည်းနှာထောင်ရအောင်ဖြစ်နိုင်တော့ဆလိုက်လျံမှုဆောက်ကောင်းရဲ့တုံ့ပြန်ချက်ကိုလည
်းကျွန်တော်ဟိုတယ်ရောက်ပါပြီ
ဟုတ်ကဲ့ခင်ဗျတိတ်ကောင်းပါတယ်ဒါဆိုရင်လိုင်းပေါ်မှာပဲဆက်နေပါကျွန်တော်တို့ဆွေးနွေးပွဲထဲမှာဆက်ပါပေးပါခင်ဗျဟု
တ်ကဲ့
ဆိုတော့ဒေါ်ရဲဘူးကလည်းဒေါ်ရဲဘူးက27ရာစုပြင်လို့ညီလာခံပြင်ဆင်ရေးကောမဒီဒေါ်ရဲဘူးကထွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူလို့အဲ့ဒီကောမဒီရဲ့ကောမဒီဝင်တူလည်းဖြစ်ပါတယ်ဆိုတော့ဒီမိုင်းဂျာယန်ညီလာခံကနေပြီးတော့27ရာစုပြင်လို့ညီလာခံအကျိုးညှိနှိုင်းရေးဆိုတာလည်းပဲ UEC ထဲမှာပါပါတယ်ဒေါ်ရဲဘူးတို့27ရာစုပြင်လို့ညီလာခံပြင်ဆင်ရေးကောမဒီအနေနဲ့ဒီညီလာခံဒီမိုင်းဂျာယန်ဆွေးနွေးပွဲကနေပြီးတော့ဘာများမျှော်လင့်ထားပါသလဲခင်ဗျ
ဟုတ်ကဲ့ရလည်းပြောတော့ပါတယ်ဒီအောင်မီနဲ့စီဝေးဖြစ်တယ်ဆိုတဲ့အတွက်အဲကျွန်မလည်းအများကြီးဝမ်းသာပါတယ်ဒီစီဝေးနဲ့ပတ်သက်မှာအဲဆောင်ရွက်ဖို့အတွက်ပေါ့နော်ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ကျွန်တော်တို့ကော်မတီတွေနဲ့အဲဆွေးနွေးတဲ့အခါမှာသူတို့ကလည်းဒီလိုစီဝေးလုပ်မယ်ဆိုတာကိုအဲပြောပြတဲ့အခါမှာအစိုးရကလည်းရှော့ရှော့ရှူခွင့်ပြုမှဒီသူတို့အနေနဲ့လက်မှတ်ကိုင်းဖွဲ့တွေမှာမထိုးသေးတဲ့အဖွဲ့တွေနဲ့ဒီထိုးပြီးတဲ့အဖွဲ့တွေနဲ့ဆွေးနွေးပြီးမှဒီမိုင်းဂျာယန်စီဝေးကိုလုပ်ခဲ့တာဖြစ်ပါတယ်အဲ့တော့အစိုးရကလည်းဒါလူလူလားလားနဲ့ဒီလိုစီဝေးမျိုးလုပ်ဖို့အတွက်အခုပြုခဲ့သလိုဒီကမ္ဘာပိုင်းကလည်းတွားလာလာတဲ့အားလုံးကိုကူညီဆောင်ရွက်ပြီးခဲ့တယ်ဆိုတာဒါကျွန်မတို့လက်တွေ့ဒါသိရှိရတဲ့ကိစ္စရပ်တွေဖြစ်ပါတယ်အဲ့တော့ဒီစီဝေးကနေအခုတကယ်စီဝေးမှာပါတဲ့လူကအောင်မြင်တဲ့စီဝေးဖြစ်တယ်လို့ပြောတဲ့အတွက်ဒီ27ပြည်လုံးမှာသူတို့ယူလာတဲ့ဒီစီဝေးရဲ့အဆုံးဖြတ်ချက်တွေကိုချပြပြောပါတော့ကျမတို့ခုနပြောသလိုပဲအစိုးရနဲ့တတ်မတော်ဒါဆွေးနွေးတော့မှဖြစ်ပါတယ
်အ
ဲ့လိုဆွေးနွေးတဲ့အခါမှာကျမတို့ဒီစီဝေးရရလက်တွေဟာအာဒီစီဝေးမှာပါဝင်တဲ့လူအားလုံးကဒီဟာအားလုံးဖြစ်ရမယ်လို့သူတို့အဲတတ်မှတ်ချက်တော့ရှိမှာမဟုတ်ပါဘူးအဲ့တော့အားလုံးဝိုင်းတိုင်ပင်ပြီးမှပေါ့နော်အဲ့ဒီအပေါ်မှာအတူအလျှော့တွေလုပ်သွားမယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာအောင်မြင်မှုကတော့ရမယ်လို့ကျမတို့ကဒီလိုပဲမျှော်လင့်ပါတယ
်
ဒီတိုင်းဒီတိုင်းကဒီကိုဖြစ်ချင်ရတယ်အားလုံးအကုန်လုံးသဖြစ်ချက်အားလုံးအောင်မြင်ရမယ်ဖြစ်ရမယ်ဆိုတော့အယူအနေနဲ့တော့ငင်းချိုင်းမှာဘယ်သူမှအဲ့လိုတော့ပါဝင်ကြမှာမဟုတ်ပါဘူးအဲ့တော့အခုစီးရရဆိုလို့ရှိရင်အဲကျမတို့ကလည်းအများကြီးမျှော်လင့်ထားပါတယ
်အရ
င်ကကျမတို့တိုင်းသားလက်မှတ်ထိုးတာရောမထိုးတာရောဒီလိုမျိုးပေါ့နော်အဲရှိတ်ထွေးပြီးမှကျမတို့ဂျာထဲမှာအဲကြောင်းနဲ့တယောက်မပြေဆုံးတာလည်းကြာခဲ့ပါပြီအခုလိုတွေးဆမှုကနေပြီးမှတော့ဒါပဲဖြစ်ပြောကျမတို့တိုင်းရင်အဲဒါတွေးဆမှုကနေတစ်ဆင့်ဒီလိုအစိုးရတမတော်အားလုံးပေါင်းဆောင်ရွက်မှုကနေတစ်ဆင့်ကျမတို့ကငင်းချင်းကိုတစ်ဆင့်ပြီးတစ်ဆင့်ပြန်လာနိုင်တဲ့အနေအထားတွေတော့ရရှိမယ်လို့ကျမမျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျတိုင်းရေးပေါင်းဆွေးနွေးမယ်တော်ရရှင်တွေဖိတ်ခေါ်ပါမယ်နမောင်မျိုးကကွန်မြူနတီကွန်မြူနတီလူရင်းတူရှင်းမိုင်းချိုင်းအစည်းအဝေးဘယ်လိုမြင်ပါသလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့နိုင်ငံကဖြစ်ဖြစ်ခဲ့လို့ထင်ရမွေးတည်နေတာဗျာအဲ့တဲ့အခါကျတော့ကျွန်တော်တို့ကကိုချင်းချင်းနေကိုတိုင်းရင်းသားတွေနဲ့ကျွန်တော်ဆိုပမာတယောက်ပါပဲကျွန်တော်တို့တယောက်နဲ့တယောက်စိတ်မဖြစ်ကြပဲတဲ့ညီညွတ်စီစီလုံးလုံးနဲ့ကျွန်တော်တို့တိုင်းပြည်ကိုပြန်လည်တည်ဆောက်ပြီးတော့ကျွန်တော်တို့ဒီမိုင်းဂျာယာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခက်နဲ့တစ်ဖက်ညီညွတ်စီစီလုံးလုံးဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်မှအပြည့်ဝရှိပါတယ်ကျွန်တော်တတ်မလို့မမိုးမအောင
်
တိုင်းရင်းသားအဖွဲ့တွေကိုလည်းကျွန်တော်မမိုးမအောင်ဒုက္ခတွေတွေအတွက်ကိုကျွန်တော်စိုးရိမ်လို့ဒီဆွေးနွေးပွဲကိုကျွန်တော်ဝင်ရောက်ဆွေးနွေးပေးတာပါခင်ဗျာ
ဟုတ်ကဲ့ပါကွန်မြူနတီကျေးဇူးအများကြီးတင်ပါတယ်ဆွေးနွေးပွဲမှာကိုရင်ပါဝင်ခဲ့တဲ့ဒေါက်တာဆလိုင်းလျံမိုးစောက်ကောင်းလည်းရှိနေတော့ကြားပါပါခင်ဗျာမင်းပြမျိုးကဥမ္မောင်ကျော်စံဥမ္မောင်ကျော်စံရဲ့မိုင်းတိုင်ရဲ့ဆွေးနွေးပွဲသဘောထားကြားပါစီခင်ဗျာ
မိုင်းတိုင်ဆွေးနွေးပွဲကတော့တိုင်းရင်းသားတွေစူးစူးစီစီညီညီငယ်ငယ်နဲ့ပြည်ဆုံးသွားတယ်အကုန်လုံးသဘောထားရှိတယ်ဆိုတာအပြင်မတော်ဝါးစားစရာကောင်းပါတယ်ဒီဘက်မှာအစိုးရနဲ့တက်မတော်ဖက်ကကဘိုးတို့ဖရာတို့တို့ဧကရေးသာသာရှင်တွေစိတ်ကြမမွေးဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်အရှော့တင်လောက်ပြီးတော့မှအော်မီမီဖြစ်လာလိမ့်မယ်လို့အဖေကတော့ယူချင်မိပါတ
ယ်။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုလူဝင်တူရှင်ဆွေးနွေးတာ။ဦးစီသူအောင်မြင်းခုနဒေါက်တာဆလိုင်းလျံမုံစာကိုဆွေးနွေးရတယ်ကြားခဲ့ပါပြီ။ဦးစီသူအောင်မြင်းကိုယ်တိုင်ကဒီမိုင်းဂျာယန်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုမျှော်လင့်ထားတာရှိလဲ
။အဲကျွန်တော်မျှော်လင့်တာကတော့အဓိကမျှော်လင့်တာကတော့ဒါဟာ27ရာစုပင်လုံညီလာခံအတွက်ကိုရည်ရွယ်ပြီးတော့မှအဓိကလုပ်တယ်ဆိုရင်27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးအတွက်
ဒါအခက်အခဲတချို့ရှိတယ်ဆိုတာခုနကကျွန်တော်လည်းရှင်းပြခဲ့ပြီလေအဲ့တော့ဒီအခက်အခဲတွေနဲ့ပတ်သက်လို့တိုင်းသားတွေဘက်ကသူတို့နှုတ်ကြစုစည်းပြီးတော့ပေါ့နော်ဘာတွေနဲ့အဆိုပြုချက်တွေအဖြစ်တွေရှိမလဲဘာတွေနဲ့တမတော်ဘက်ကိုပြောတာရှိမလဲအစိုးရဖွဲ့ဘက်ကိုပြောတာရှိမလဲအဲ့ဒါတွေနဲ့ပတ်သက်လို့ဟိုတစုံတရာဆွေးနွေးဆုံးဖြတ်ကမ်းလှမ်းနိုင်တာမျိုးကျွန်တော်ကတခုမှမတွေ့ရဘူးအခုလိုလိုဆိုတွေ့ရတဲ့ဟာကတော့ဒီဆွေးနွေးပွဲကြီးစတဲ့အခါကျလို့ရှိရင်အားလုံးကြံနဲ့ထွက်ပြီးတော့မှဟိုတောင်းဆိုမဲ့ဟာတွေကတိုင်းသားရေးနဲ့ပတ်သက်ရင်ဘာတွေတောင်းဆိုမလဲဆိုတဲ့ဟာတွေပေါ့အဲ့ဒီမှာဆိုဘာတွေပါလဲဆိုဟိုဖက်ဒရယ်ပြည်တော်စုဟိုဖက်ဒရယ်တမတော်ဖွဲ့ဖို့ဆိုတာဒီအဲ့ဒါတတ်ဆိုတာကဒီအရက်ပဲအုတ်ချုံမှုအောက်မှာဟိုရောက်ရမယ်ဆိုတာဒီအမျိုးသားဒါနိုင်ငံဟိုဥစားပေါ်အမျိုးသားဟိုပြည်နယ်တွေနဲ့ဖွဲ့စည်းမယ်ဆိုတာဒီအဲ့တော့ဒူလာတောင်းဆိုချက်ဒီအရင်ကဒါလက်နက်ကင်အင်အားစုတွေတိုင်းပြည်အင်အားစုတွေကတောင်းဆိုနေကြတောင်းဆိုချက်တွေကိုပဲအစုစည်းဆွေးနွေးလိုက်တဲ့သဘောလိုပဲတွေ့ရတယ်အနောက်ဆုံးကုန်ကုန်ဆိုရင်ဒါဘူဒိုကြီးအင်မလာကဒါနောက်ဆုံးနေ့မှာပြောတယ်အဲ့တော့ဒီကျွန်တော်တို့အပြစ်ခတ်ရတဲ့လူနဲ့မရတဲ့လူတွေနဲ့ပေါင်းပြီးတော့မှဒါတပ်ပေါင်းစုပုံစံမျိုးကိုယ်စားလှယ်ပုံစံမျိုးဖွဲ့ပြီးတော့မှအစိုးရနဲ့ဟိုစကားပြောဖို့တစ်ဖွဲ့ဖွဲ့မယ်ဆိုတဲ့ဥစားဒါလည်းမဖြစ်မြောက်ခဲ့ပါဘူးအဲ့ဒါကအခုဆိုရင်ဒါတဖက်ကအပြစ်ရထားတဲ့အဖွဲ့ဘက်ကကိုယ်စလဲနဲ့ပြီးပြီးတော့မှအပြစ်မရတဲ့အဖွဲ့ကကိုယ်စလဲပေါင်းပြီးတော့လုံမယ်ဆိုတာတော့ပဲအဖြေထွက်တယ
်။ဒါကြောင့
်ပြည်လုံးကြီးလာကအတက်ကိုရည်ရွယ်ပြီးတော့လုံတယ်ဆိုရင်အောင်မြင်တဲ့အစည်းအဝေးပွဲကြီးလို့တော့ကျွန်တော်မမြင်ပါဘူး
။ဟုတ်ကဲ့ဒေါ်တော်ဆလင်းလင်မိုးခုနဦးစီသူအောင်မြင်ဆွေးနွေးရတယ်ဒေါ်တော်ဆလင်းလင်မိုးစောက်ကွန်ကြားခဲ့ပြီးပါပြီ။ဆိုတော့27ရာစုပြည်လုံးကြီးလာကကြီးအောင်မြင်ဖို့တွေဒေါက်တာတို့အနေနဲ့အခုဆွေးနွေးပွဲကနေဘလူးများကမ်းလှမ်းချက်တွေအစိုးရဘက်ကိုပေးဖို့ပြင်ထားတာရှိပါလေခင်ဗျာ။
ဟုတ်ကဲ့ခုနဦးစီတူအောင်မြင်ပြောတဲ့ theme မှာတဲ့ချက်တစ်ချက်ပါပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကုညီလာခံကနေပြီးတော့Federal Union Army ထူထောင်မယ်ဆိုတဲ့ဟာမျိုးတောင်းဆိုခြင်းမျိုးကျွန်တော်တို့တောင်းဖို့မရည်ရွယ်ပါဘူးကျွန်တော်တို့ဆွေးနွေးတဲ့အကြောင်း theme ပါတာကတော့ကျွန်တော်တို့ခုနိုင်ငံရေးလမ်းပြတ်မှုပုံမှာပါတဲ့NCA စာချုပ် theme လည်းပါတယ်လုံချုံကြီးဆိုင်ရာပြန်လေပေါင်းစီချင်းကိစ္စမှာကျွန်တော်တို့မူချတဲ့သဘောပဲရှိပါတယ်။ဆိုတော့အဲ့ဒီလုံချုံကြီးဆိုင်ရာပြန်လေပေါင်းစီချင်းကိစ္စမှာကျွန်တော်တို့အနေနဲ့လက်မှတ်ထိုးတဲ့ဖွဲ့ထဲက WhatsApp လုပ်ပြီးတော့ပြင်ဆင်ထားတာရှိတယ်။လက်မှတ်မထိုးသေးတဲ့ဖွဲ့ကပြင်ဆင်ထားတာလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကြည့်ပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာတင်ပြနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာရှိပါတယ်။ပြီးတော့ခုနကသူပြောတဲ့အမျိုးသားပြည်နယ်များထူထောင်မယ်ပိုင်းရဆိုတဲ့ဟာလည်းပဲကျွန်တော်တို့2005တုန်းကကျွန်တော်တို့ချမှတ်ထားတဲ့မူကကျွန်တော်တို့ပြန်သုံးသပ်တာရှိပါတယ
်။ဟုတ်ကဲ့
။ဆိုတော့အဲ့ဒီမှာအမျိုးသားပြည်နယ်နဲ့အမျိုးသားမျိုးစုတွေဟာဒီစကားတွေရလေဆုံးထွေးမှုရှိတဲ့ပုံမှာကျွန်တော်တို့EP ထောင်စုထေးမှာရှိတဲ့ကျွန်တော်တို့ unit တွေကိုပေါ့လေပြည်နယ်တွေကိုဖွဲ့စည်းတဲ့ခါကျလို့ရှိရင်နိုင်ငံကြီးရတန်းတူရည်တူအာဏာရှိတဲ့ပြည်နယ်တွေနဲ့ဒီပုံစံတွေဖွဲ့စည်းတာကောင်းတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှင်းပြတာပဲရှိပါတယ်။ဆိုတော့အဲ့ဒါကကျွန်တော်တို့အနေနဲ့ရှင်းပြထားတဲ့ဟာဒီကိုဒါကြိမ်ကကျွန်တော်တို့ရှိခဲ့တဲ့စာတမ်းတွေကိုကျွန်တော်တို့ပြန်တုံ့တက်တယ်အဲ့ဒီပုံမှာကျွန်တော်တို့မူတည်တွေ့ချရတယ်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ပြုပြင်မှုမှဖို့ WhatsApp တွေလောက်ပြီးတော့ဆက်လက်ပိုင်ပင်ဖို့တွေကျွန်တော်အများကြီးလုပ်ဖို့တော့ရှိပါတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့အနေနဲ့လုပ်တော့လုပ်ရအောင်ပဲဒါပေမဲ့ကျွန်တော်တို့ account page ကိုပြင်လင်းပါတယ်လို့ပဲကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ကျွန်တော်အချုပ်အချင်းမေးခွန်းလေးနှစ်ခုမေးချင်ပါတယ်တတိယနေ့တည်းမှာပါတယ်တမ်ဘရိုကိုဒီရက်ဖက်အုပ်ချုပ်ရောက်မှထားဖို့ဆိုပြီးတော့ဆွေးနွေးကြတာဟုတ်ပါတယ်နော်ဒေါက်တာဆိုင်ရမော
အဲ့ဒါတော့ကျွန်တော်တို့အနေနဲ့ Federal Principle ဒီမိုကရေစီ Principle မှာတလူရှိတင်တယ်ဆိုပြီးတော့ကျွန်တော်တို့အနေနဲ့စဉ်းစားထားတာရှိပါတယ်။ဒါပေမဲ့ဒါလုံချုံရေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းလုပ်တဲ့ခါကျလို့ရှိရင်ဒီကဏ္ဍကိုကျွန်တော်တို့ပထမဦးဆုံးတင်သွင်းမှာတော့မဟုတ်ပါဘူ
း။ဟုတ်ကဲ့နောက်တစ်ခုက
နိုင်ငံရေးကဏ္ဍပြဿနာအများကြီးရှိတယ်။ဒါကိုကျွန်တော်တို့ဖြေရှင်းပြမှာပဲလုံချုံရေးဆိုင်ရာလုံချုံရေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းတို့ရတာအောင်ပါတမတော်ထားရှိခြင်းလို့ဆိုတာကျွန်တော်မြင်မာတော့ဒါ၄၅ခုကြောင်းပဲပြဿနာပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဟုတ်ကဲ့ငင်းချင်းစု
ထဲကလည်းမစိုးရင်ဘူးကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့တမတော်ဘက်ကလည်းမစိုးရင်ဘူးဒေါက်တာဆန်းလည်းမပြောပါနဲ့ငင်းချင်းရေးစုနေတဲ့အခါမှာဒီ9ပွင့်ဆိုင်3ပွင့်ဆိုင်ဆိုပြီးရှိတယ်အခုဒီစုနေဘက်ကနေ3ပွင့်ဆိုင်စုနေဖို့ဆိုတာမျိုးသဘောထားကြတယ်လို့သိရတယ်အဲ့ဒါဟုတ်ပါတယ်ဒေါက်တာဆန်းလည်း
အဲ့ဒီပုံမှာကျွန်တော်တို့နေနေပေးပုံမှာချီခံတယ်လဲဆိုတော့3ပွင့်ဆိုင်ဆိုတဲ့ဟာကျွန်တော်တို့နေဟိုကရေတောင်းစုခဲ့တာဖြစ်ပါတယ်သုံးပွင့်ဆိုင်လို့ကျွန်တော်တို့ပြောတဲ့ theme ကသုံးဖက်သုံးအုပ်စုထိုင်ပြီးတော့စကားပြောရမယ်ဆိုတာထက်ဒီတိုင်းပြည်မှာရှိနေတဲ့ပြဿနာ၃ရပ်ကိုကျွန်တော်တို့ဖြေရှင်းဖို့လုပ်ရတဲ့ဆိုတဲ့ချင်းကပ်ကိုဖြစ်ပါတယ်။ဒီပြဿနာ၃ရပ်ဆိုတဲ့နေရာမှာကျွန်တော်တို့တိုင်းရင်းသားပြဿနာအဲဒီတိုင်းရင်းသားပြဿနာကျွန်တော်တို့တိုင်းရင်းသားလေးနဲ့ကိုင်ဖွဲ့စည်းတွေကူစားပေးဖို့စကားပြောနေတာဖြစ်ပါတယ်။ပြီးတော့ဒီကျွန်တော်တို့တိုင်းပြည်မှာ1960ကတည်းကနေပြီးတော့စီအာနာစင်စနစ်အပေါ်နေခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အဲဒီတွေ့ကြုံဒီစီအာနာစင်စနစ်ကိုကျွန်တော်တို့ခြုံငင်းစေဖို့အတွက်တမ္မတော်ကိုကျွန်တော်တို့အယတတမ္မတော်တကယ်ပြည်သူ့ဝန်ထမ်းတမ္မတော်ဖြစ်နေတဖြည်းဖြည်းတွင်ပြောင်းလဲဖို့ကိစ္စလုံချုံရေးဆိုင်ရာပြန်လည်ပေါင်းစပ်စီချင်းကိစ္စလည်းမလုံလို့မရတဲ့ပြဿနာတစ်ရပ်ဖြစ်ပါတယ်
။ဟုတ်ကဲ့
အဲ့ဒီမှာတမ္မတော်တွေမပါဘဲနဲ့လည်းမရဘူး။ ီရောနံပါတ်3ပြဿနာဒီမိုကရေစီတင်ကူပယ်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြုဝမရသေးပါဘူးအဲ့ဒီအတွက်ဒီမိုကရေစီညှဆုတွေပါရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့လက်ရှိအနေအထားမှာအခု UPDJC မှာလည်းကျွန်တော်တို့ဖွင့်ရှိထားတဲ့အတိုင်းအခု UPDJC မှာလည်းအစိုးရကတခုကျွန်တော်တိုင်းရင်းသားလေးနဲ့တကယ်တော်လိုင်းရေးဖွင့်ရှိကတအုပ်စုနောက်ပြီးတော့နိုင်ငံရေးပါတီကတအုပ်စုဆိုတဲ့သုံးပွင့်ဆိုင်ပုံစံမျိုးနဲ့ကျွန်တော်တို့ဩက္ကဋ္ဌအဖွဲ့နဲ့တွင်းမှုဖွဲ့ UPDJC ဖွဲ့ရှိတဲ့ပုံစံမျိုးဟာကောင်းပါတယ်ဆိုတာကျွန်တော်တို့ပြောတယ်။ဒါပေမဲ့ပြည်ထောင်စုငင်းချိုင်းရင်လာခါမှာတော့အဲ့ဒီသုံးပွင့်ဆိုင်အတိုင်းဖြစ်ချင်မှဖြစ်မယ
်။
ပါဝင်တင်ပါဝင်ထိုက်တဲ့လူတွေပါမယ်။တိုင်းရင်းသားတွေပါမယ်။အစုဖွဲ့တွေပါမှာဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါရဲ့တိမ်ဟုတ်ပါဘူး
။ဟုတ်ကဲ့တော်တော်ဆလင်းလေးမျိုးဆောက်ကောင်ကျေးဇူးများတင်ပါတယ်။ခန့်တီမျိုးကဥကျော်မင်းရဲ့မိုင်းချိုင်းဆွေးနွေးပွဲပေါ်တဲ့ဘောတာဥကျော်မင်းဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။လဲလိုက်ရဆွေးကွဲတီတူတယောက်အနေနဲ့ပေါ့နော်။အင်းကြီးကိုမှလူကျင်လာတယ်ပေါ့နော်။အဲ့မှာဟိုစီတီဝေးဟိုကြောင်းရည်တွေမှာပေါ့နော်။ဘာကြီးကလာလဲဆိုရင်အမျိုးသားတီတော်သူများတီဆောင်ရေးဆိုကြတာညီကြီးတို့အနောက်ရှင်ညာဖြစ်နေမလားမသိခင်ဗျာ။ချိုးလူကြီးတွေကညီငယ်ရဲ့ပထမဖရေမတော်ကြီးရဲ့ဒုတိယပေါ့နော်။တိုင်းတော်ကာကွယ်ရေးတို့တာဝန်ထမ်းဆောင်မှုကတတိယပေါ့နော်။အဲ့ဒီအရာကအဓိကသွားပြီးတော့လောရမယ်ထင်ပါရဲ့။လက်နက်ကိုင်ကြီးကနိုင်ငံကိုပေါ့နော်။ဒီပိုင်းနဲ့ငါးပိုင်းနဲ့ဆိုပြီးနေမီခွဲနေတဲ့ပုံစံမျိုးတွေနဲ့ဆွေးနွေးနေတာညီငယ်ရေးအတွက်ဆွေးနွေးနေတာကကျွန်တော်ဒီလိုနေနေတာတိတ်ပြီးတော့ပေါ့နော်တဘာဝမကြောက်လို့ရှင်လေ
ဟုတ်ကဲ့ဦးကျော်မင်းကျေးဇူးများတင်ပါတယ်သဘောထားရှင်းပြီတင်ပါတယ်ဆလိုင်းဒေါက်တာဆလိုင်းလေးမျိုးစာကောင်းလို့လည်းကြားပါပါကျွန်တော်နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်အချိန်သေးမရှိတော့ပါဘူးကျွန်တော်တို့မှာဆလိုင်းဘွေကုန်းကဲဆလိုင်းမိုင်ချန်ဆွေးနွေးပွဲဆလိုင်းကိုယ်တိုင်ဘယ်လိုမြင်ပါသလဲ
โอเคไมค์จ๋าซวยนวยป่วยก็อ๋อก้าวเนี่ยซวยนวยป่วยป่ะบ่าลงเลยสรุป27ปีลงญีลาคําบ่ลึกขึ้นมาตายันดาเลนี่ไก่นี่อารมณ์โหตบอตุญีได้อัจฉิดีရှိနိုင်တဲ့အင်တာမှာကောင်းတယ်အဲ့ဒီကိုချေခံပြီးတော့မှတတ်မတော်ရော NAD ဆိုရဲကိုကြီးပြီးတော့မှဆွေးနွေးရမယ့်ဥစ္စာဖြစ်တဲ့အတွက်အင်တာမှာကောင်းတဲ့အလားအလာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာလည်းပဲဆွေးနွေးတာတို့ဘာတို့ထားလိုက်ဒီဥစ္စာကဟောဒီညတော့အချိန်မရတဲ့အတွက်တို့ကောင်းတဲ့ဆွေးနွေးပွဲနဲ့ကောင်းတဲ့ညီလာခံလို့ကျွန်တော်အဲ့လိုပဲကျွန်တော်သုံးတတ်ပြရစေ
ဟုတ်ကဲ့ဆလိုင်းပွဲကိုကျေးဇူးများကြီးတင်ပါတယ်ဒေါ်တွဲဘူးဒီ27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီအနေနဲ့ဒီအပြည့်ရဲ့လက်မှတ်ထိုးမှတ်တဲ့အဖွဲ့တွေကိုညီလာခံမှာပါဖို့ကိစ္စဘယ်လောက်ထိတိုးတက်မှုရပါပြီလဲဒေါ်တွဲဘူ
းအဲဒါကတော့အပြည့်မရသေးတဲ့အဖွဲ့ကြီးညီလာခံလာတာဝန်လာဖို့ကသူတို့အဖွဲ့ထဲမှာလည်းစူးစမ်းနေပါတယ်နောက်မှလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းပူးပေါင်းပြီးကျေးဇူးတင်ပါတယ်။နောက်မှဒီဘက်အစိုးရအဖွဲ့နဲ့တက်မတော်ကလည်းအဲဘယ်လိုနည်းနဲ့ပါဝင်လာလို့ဆိုတော့ဒီမျိုးပေါင်းလေးကိုပြန်လဲတုံးကအဲဆွေးနွေးနေပါတယ်။အဲ့တော့သူတို့မကြခင်မှာပေါ့နော်အခုစီးပွားပြီးတဲ့အခါကျရင်ကျမတို့ဖတ်ပြီးအဲညီငိုင်းဆွေးနွေးမှုတွေပြုလုပ်သွားမယ်ဆိုလို့ရှိရင်ဒီနည်းနဲ့သူတို့တည်တည်ဝင်ဝင်အဲတာဝန်လာနိုင်မယ်ဆိုတဲ့အဖြေတစ်ခုရမှာပါ။မကြခင်ကတော့ဒါအကောင့်ထဲပေါ်လာမှာပါရှင
့်။ဟုတ်ကဲ့ပါတော်ရဘူး။အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဒီကြောင့်ရောက်ကိုကျွန်တော်တို့နောက်ထပ်လဲဆွေးနွေးကြအောင်ပါပါ။
ကိုကြည်ရောသိန်းဆွေးနွေးတင်ဆက်တဲ့စနေည VOA live တရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့နိုင်ငံကအသင်းချင်းချုပ်ကိုကုဇော်ဝင်းလှိုင်ကပြောပြပါမယ
်ရုရှားနိုင်ငံကအစိုးရအရင်စီတွေကာကွယ်ရေးဌာနကန်ထရိုက်တာတွေစတဲ့အဖွဲ့စည်းပေါင်း20လောက်ကကွန်ပျူတာတွေမှာစိုက်ဘာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ရည်ရထားတဲ့ malware virus တွေကူးစက်နေတာကိုတွေ့ရတယ်လို့ရုရှားထောက်လှမ်းရေး agency ဘဟုအစိုးရလုံခြုံရေးဌာန FSB ကပြောပါလေအဲ့ဒီ virus နဲ့ internet ကွန်ရက်တွေကိုကူးစက်မှုဟာရုရှားနိုင်ငံပါဝင်ကမ္ဘာတစ်ဝန်းကအဆင့်မြင့် cyber တိုက်ခိုက်မှုတွေဖြစ်စေတဲ့ကွန်ပျူတာတွေကအချက်အလက်တွေကိုခိုးယူတဲ့ software နည်းပညာနဲ့အလားတရာတူကြောင်းလည်းပြောပါလေဒီပြောဆိုမှုဟာ American နိုင်ငံက Democrat Party ကို internet ကနေထိုးပေါက်တိုက်ခိုက်မှုတွေပြုလုပ်တယ်ဆိုတဲ့သတင်းတွေထွက်လာပြီးမြန်မာကထွက်ပေါ်လာတာပါနိုင်ငံတော်ကြီးဂျန်ပေပုတ်ကိုလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုလဲပတ်ဖို့အစီအစဉ်ရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဘူဂျိုဂျီ VK ဆင်းကိုပြောကြားခဲ့တယ်လို့အိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။လာအိုစ်နိုင်ငံ Vientiane မှာကျင်းပတဲ့23ရက်မြောက်အာဆီယံဒေသနဲ့လုံခြုံရေးဆိုင်ရာဆေးဝါးပြင်ပမှာတီးခြားတွေ့ဆုံခြင်းအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။စီးရီးယားအစိုးရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးတဲ့အတွက်ဝိုင်းရံပိတ်ဆို့ခံထားရတဲ့အလက်ပိုမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့စီးရီးယားအစိုးရပိုင်းသတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ် ဒီကနေ့မနေ့ VOA အစီအစဉ်လေးကို6989 line number 3040 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသတို့ရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.